Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ25ရက်တောက်ကြနေမနေ့ဖက်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတို့မီတာ24/50/51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေတဲ့ဒါရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးတွေကိုတောင်းဝယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့ပဲအတူပြောပြပေးမှာပါရုရှားကျေးဇက်တပ်ဖွဲ့ဗက်ဂနာခေါင်းဆောင်တေဆွန်ရဲလင်းပြကြမှုအပေါ်မှာအမေရိကန်အရာရှိတွေပြောကြချက်တွေနောက် EU ဥရောပသမဂ္ဂကမြန်မာလူ့အခွင့်အရေးတွေအလုံသမားအခွင့်အရေးတွေကိုဆန်းစစ်လေ့လာနေတာမဏိပူပြည်နယ်အစိုးရကမြန်မာဒုက္ခသည်တွေနေရပြန်ပို့ဖို့အစီအစဉ်လာတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်
းဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းတွေကဆေးပြေးဆောင်ဒုက္ခတွေတွေဘလို့အခက်အခဲတွေရင်ဆိုင်နေရပါသလဲ
ဟိုဒီမှာသိဆိုထားနေတာမှာဒီလိုရတဲ့ကြောက်တယ်မှုရခက်ခဲတဲ့အခါကျတော့ကျွန်တော်တို့မှာဒေလုံးအနေထားတွေကအဲ့လိုကြီးပြက်နေတာရှင်မဒီကြားချီ
ဆိုစကောင်စီရဲ့ပိတ်ဆို့မှုကြောင့်နေစဉ်ဘဝရင်ဆိုင်နေရတဲ့အခက်အခဲတွေကိုသတင်းတွေပြပြခြင်းမှာနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံဘက်မှာအသေးစားအလတ်စားလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အတွက်ဒီလုပ်ငန်းပေါ်မှီခိုနေတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုလည်းပြောပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
။ရုရှားခြေစက်တပ်ဖွဲ့ဗဂနာခေါင်းဆောင်ယက်နီပရီဂိုဇင်တည်ဆုံးခဲ့တဲ့လေရင်ပြတ်ချက်မှုဟာပေါက်ကွဲအောင်တမင်လှုပ်ဆောင်တာကြောင့်ဖြစ်ကြောင်းအမေရိကန်ထောက်လှမ်းရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရတယ်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကအမြင်မဖော်တဲ့အရာရှိတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့အုပ်ချုပ်မှုတက်တန်း23နှစ်အတွင်းမှာအကြီးမားဆုံးစင်ခေါ်သူဖြစ်လာတဲ့ပရီဂိုဇင်အတွက်ဝမ်းနည်းစကားပြောကြားနေခြင်းမှာအခုလိုပြောကြားကြတာပါ။သမ္မတပူတင်ဟာသူ့ကိုဝေဖန်သူမှန်သမျှကိုနှုတ်ပိတ်ဖို့ကြိုးစားလေရှိတဲ့အတွက်အခုလင်းပောက်ကွဲမှုဟာလေပရီဂိုဇင်ကိုရည်ရွယ်ပုံရတယ်လို့ယုံကြည်ရကြောင်းအရာရှိသူကပြောပါတယ်။ဒါပေမဲ့ဘယ်ယာကနေပောက်ကွဲမှုဖြစ်စေလဲဆိုတာနဲ့ပတ်သက်လို့အသေးစိတ်မပြောပါဘူး။ဒီပောက်ကွဲမှုကြောင့်ပရီဂိုဇင်နဲ့တူသမ္မတပူတင်အာဏာကိုဖိစမ်းမှုစ조사ခဲ့ကြတဲ့သူ့လက်ထောက်အများပြားလည်းတည်ဆုံခဲ့ရတာဖြစ်ပါတယ်။ American Taiwan ရှိသူတွေအနေနဲ့အခုပောက်ကွဲမှုနဲ့ပတ်သက်ပြီးမြေပြင်ကနေဝင်ပစ်မစားတုံးနဲ့ပြစ်ခတ်တယ်လို့ပြောဆိုတဲ့အချက်လက်တစုံတရာမရသေးဘူးလို့လည်းပြောပါတယ်။ American သမ္မတအင်ဂျူကလည်းမှတ်ချက်တစုံတရာမပေးသေးပါဘူး။ဗဂနာကျေးဇက်တပ်ဖွဲ့တီထောင်သူပရီကိုရှင်နဲ့တူခီးတဲ့ချောင်းနဲ့လင်းမှုန်းတန်းတုံးလိုက်ပါလာတဲ့ပုဂ္ဂလိကဂျက်လင်းဟာဗိုလ်ဟုနယ်ကမော်စကိုကနေဆက်ထွက်ပြီးမကြာခင်ပြတ်ကျသွားတယ်လို့ရုရှားလေကြောင်းအာဏာပိုင်တွေကပြောကြတယ်လို့ကဲဆယ်ရေးတွေကလည်းဂျင်းပြတ်ကျတဲ့နေရာမှာအလောင်း၁၀လောင်းကိုတွေ့ရကြောင်းနဲ့အဲဒီမှာဗဂနာအဖွဲ့ခေါင်းဆောင်ပရီကိုရှင်တည်ဆုံးကြောင်းဗဂနာအဖွဲ့ရဲ့ပြောကြားချက်ကိုကိုကာဘီရုရှားသတင်းမီဒီယာတွေမှာဖော်ပြပါတယ်ဒါပေမဲ့တည်ဝင်အတည်ပြုချက်မထုတ်ပြန်သေးပါဘူးစင်ပီတာစဘတ်ကဗဂနာတပ်ဖွဲ့ရုံးချုပ်မှာတော့ခရီးအလောကတိုင်ပုံစံအထိမ့်မှတ်တွေထွန်းညိထားပြီးပရီကိုရှင်ကိုထောက်ခံသူတွေလှုပ်ထားတဲ့ရုံးရှိကအထိမ့်မှတ်နေရာမှာအနည်းနဲ့အဖြူရောင်ပန်းတွေနဲ့တူဗက်နက်အဖွဲ့ရဲ့အလံနဲ့ဖျောင်းတိုင်တွေကိုထွန်းညိထားပါတယ်။ဒီလင်းပြတ်ကျမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ
်။ရုရှားမှာဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်အေဗန်ဂတ်စ်ကိုဗစ်ကိုရုံးမတင်ခင်ချုပ်နှောင်ထားခွင့်အတွက်မော်စကိုတရားရုံးတစ်ခုကကြာသပတေးနေ့မှာ3လသက်တမ်းထိုးလိုက်ပါတယ်။တရှိုလုံမှုဆွဆွဲချက်တွေနဲ့အနည်းဆုံးနိုဝင်ဘာလအကုန်အထိအကျဉ်းထောင်ထဲမှာဖမ်းဆီးထားမယ်လို့ရုရှားနိုင်ငံပိုင်သတင်းအေဂျင်စီ Tax ကဖော်ပြပါတယ်။ဒါဟာဒုတိယအကြိမ်သက်တမ်းတိုးတာဖြစ်ပြီးအရင်နှုန်းက3လသက်တမ်းတိုးခဲ့ဘူးတာပါ။အသက်32နှစ်အရွယ် Wall Street Journal သတင်းတော့ Gashkovic ဟာ Moscow တရားရုံးကိုအကျဉ်းထောင်ဖန်ကားနဲ့ရောက်ရှိလာပြီးသူ့ကိုလက်ထိတ်ခတ်ထားတာတွေ့ရပါတယ်။ကြာသပတေးနေ့ရုံးချိန်မှာသတင်းတော့တွေကိုဝင်ရောက်ခွင့်မပေးဘဲအမှုရဲ့အသေးစိတ်အချက်အလက်တွေကထိတ်တန့်လျှို့ဝှက်အဖြစ်သတ်မှတ်ထားလို့အမှုဖြစ်စဉ်ကိုတကပိတ်လုတ်ခဲ့တာလို့ရုရှားအစိုးရကကြေညာပါတယ်။ Wall Street Journal သတင်းတော့ Gashkovic ဟာရုရှားနိုင်ငံ Yekaterinburg မြို့မှာသတင်းအလုတ်လုတ်နေတုန်းမတ်လမှာထိမ့်သိမ်းခံခဲ့ရတာပါ။ Wall Street Journal ရဲ့ထုတ်ပြန်ချက်မှာတော့သတင်းစာပညာဟာရာဇဝတ်မှုမဟုတ်ကြောင်းနဲ့မတရားထင်ဖန်ဆီးထိမ့်သိမ်းခံရတာကိုအလွန်အမင်းစိတ်ပျက်မိကြောင်းသူ့အပေါ်အချင်းမြင့်မရှိတဲ့ဆူဆွဲချက်တွေဟာလုံးဝလွဲမှားနေပြီးသူ့ကိုအမြန်လှုပ်ပေးဖို့တောင်းဆိုထားကြောင်းလည်းပြောပါတယ်
။ ယူကရိန်းကရုရှားဝင်ရောက်တင်ထားတဲ့နေမျိုးတွေမှာကလေးငယ်တွေရဲ့ရပိုင်ခွင့်တွေကိုချိုးဖောက်တာနဲ့ယူကရိန်းကလေးငယ်တွေကိုဖမ်းဆီးပြီးရုရှားကိုပို့ဆောင်ရမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကကြက်တဲ့ရင်းနေမှာအရေးယူတန်းခတ်မှုအတွက်တွေ့ချမှတ်လိုက်ပါတယ်။ဒီနှစ်ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းဖွင့်ဝင်နိုင်ငံဖြစ်နေတဲ့နိုင်ငံမှာကလေးငယ်တွေဟာသူတို့ရဲ့နေအိမ်တွေကနေဖမ်းဆီးခေါ်ဆောင်လာခံရတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ သောမတ်ဂရင်းဖီးကလုံခြုံရေးကောင်စီမှာပြောပါတယ်။ရုရှားဆိုတာရာရှိရာလူခွင့်ချိုးဖောက်နေပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတကလေးတငယ်အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမာရီယာဘယ်လိုဗာရိုပေါ်မှာလဲယူကရိန်းကလေးငယ်တွေကိုရုရှားပဲအထမပို့ဆောင်မှုနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေမတ်လ18ရက်ထဲကဖမ်းဝရန်ထုတ်ထားတာဖြစ်ကြောင်းလဲရုရှားလက်အောက်ကယူကရိန်းလွတ်လပ်ရတဲ့32နှစ်မြောက်နှစ်ပတ်လည်အထိမ်းအစည်းအဝေးမှာအမေရိကန်သမ္မတကြီးကပြောပါတယ်ယူကရိန်းကလေးငယ်တွေကိုရုရှားကထိန်းသိမ်းစခန်းတွေကိုအတင်းပို့ဆောင်မှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်12ဦးနဲ့ကုမ္ပဏီနှစ်ခုကိုအမေရိကန်ကချက်တဲ့ရင်းနေမှာအရေးယူတန်းခတ်တယ်လို့သံမကြီးသောမတ်ဂရင်းဖီးကအစည်းအဝေးမှာကြေညာခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖြတ်ဖို့ကြံစီမှုဆွဆွဲချက်တွေကိုတရားရင်ဆိုင်အဖမ်းဆီးခံဖို့ကြံတာပရင်းနေကအတ္တလန်တာကိုရောက်ရှိသွားပါတယ်။ထရန့်ဟာနယူးဂျာစီကသူပိုင်တဲ့ဂေါက်ကွင်းအပန်းဖြေစခန်းကနေအတ္တလန်နာပြည်နယ်ဖူတန်ခရိုင်အကျဉ်းထောင်ကိုသွားပြီးအဖမ်းခံမှာဖြစ်ပါတယ်။လက်ပွေနဲ့မှတ်တမ်းဓာတ်ပုံရယူပြီးရင်ဖူတန်ခရိုင်အစိုးရရှေ့နေဖာနီဝီစလပ်နဲ့ဒီသတင်းပတ်အစောပိုင်းမှာညှိနှိုင်းထားတဲ့အတိုင်းဒေါ်လာ2,000,000အာမခံတင်ပြီးပြင်ပကနေအမှုရင်ဆိုင်ဖို့ပြန်လည်လွတ်မြောက်လာဖို့ရှိပါတယ်။လာမယ့်2024ခုနှစ်မှာ Republican သမ္မတလောင်းအဖြစ်ထိပ်ဆုံးကရေပန်းစနေတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာပြီးခဲ့တဲ့5လအတွင်း4ချိန်မြောက်တရားစွဲဆိုခံရတာဖြစ်ပါတယ်။ရာဇဝတ်မှုကျိုးလွန်တယ်ဆိုတဲ့ဆွဆွဲချက်တစ်ခုခုနဲ့တရားစွဲဆိုခံရတာမျိုးအရင်သမ္မတတွေထဲမှာမရှိခဲ့ဘူးပါဘူး။သမ္မတဟောင်းထရန့်ကိုတော့ဆွဆွဲချက်4ခုနဲ့အမှုပေါင်း62ခုရင်ဆိုင်နေရပါတယ်။ထရန့်ဟာအခုနောက်ဆုံးဂျော်ဂျီယာပြည်နယ်တစ်ခုထဲမှာတင်အမှု73ခုနဲ့ရင်ဆိုင်နေရပြီးထရန့်နဲ့အတူတွဲဘက်တရားခံဖြစ်ဆွဆွဲခံရတဲ့18ဦးကိုအောက်တိုဘာ13ရက်မှာအစိုးရရှိနေတွေကစတင်ယုံတင်စစ်ဆေးဖို့တောင်းဆိုထားပါတယ်။ဒီလိုနှစ်လတာအတွင်းယုံချင်းစတင်စစ်ဆေးမှာကိုထရန့်နဲ့အပေါင်းပါပြီးဆွဆွဲခံထားရသူတွေဘက်ကပြန်လည်ကန့်ကွက်နေပါတယ်။ဖူတန်ခရိုင်အထက်တန်းတရားရုံးတရားသူကြီးစကော့မက်ဖီးကတော့အမှုစစ်ဆေးမရက်ကိုဆုံးဖြတ်ရွေးချယ်သွားမှာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဖိုင်းဒိုမီတာ24 kHz 12133ဖိုင်းဒိုမီတာ40 kHz 9413ဖိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UN American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်EU ဥရောပသမဂ္ဂကမြန်မာနိုင်ငံအလူခွင့်အခြေအနေတွေအလို့သမားအခွင့်အရေးဆိုင်ရာတွေကိုဆန်းစစ်လေ့လာနေတယ်လို့ဥရောပကော်မရှင်ပြောခွင့်ရကချက်တဲ့ပရင်းနေမှာပြောပါတယ် EU ကမြန်မာအတွက်သတ်မှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာကင်းလွတ်ခွင့်တွေဟာမြန်မာနိုင်ငံအခြေအနေပေါ်မူတည်ပြီးတော့အပြောင်းလဲတွေဖြစ်လာစေနိုင်တယ်လို့လည်းပြောပါတယ်မြန်မာပါဝင်ဖွံ့ဖြိုးမှုအနည်းဆုံး48နိုင်ငံကနေ EU ကိုလက်နက်ခင်းရမိကြောက်မှပါတင်သွင်းတဲ့ကုန်အားလုံးအတွက်သတ်မှတ်အချိုးအစားတွေပြင်EBA လို့ခေါ်တဲ့လက်နက်ကလွယ်ပြီးကြံကုန်ပစ္စည်းတွေအတွက် EU ကချမှတ်တဲ့အခွန်ကင်းလွတ်ခွင့်ကိုပါဖယ်ရှားပစ်ဖို့အတွက်လှုံ့ဆော်လာနိုင်တာဖြစ်ပါတယ်။မြန်မာထဲချုပ်လုပ်ငန်းမှာ Adidas H&M နဲ့ Zara ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Inditex အပါအဝင်ပြင်မဥရောပအဝတ်ထည်နဲ့ Fashion Design လုပ်ငန်းကြီးတွေလုပ်ကိုင်နေကြတာဖြစ်ပြီးအဲ့ဒီထက်က H&M နဲ့ Inditex ကုမ္ပဏီနှစ်ခုစလုံးကမြန်မာစစ်တပ်ဟာအလုသမားတပ်မကခေါင်းဆောင်တွေကိုဖမ်းဆီးတဲ့အလုသမားခွင့်ရချိုးပေါက်တာတွေတိုးလုံနေတဲ့အတွက်မြန်မာနိုင်ငံနဲ့လှုပ်ဆောင်မှုတွေရပ်ဆိုင်းတော့မှဖြစ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဒါကြောင့် EU ကမြန်မာနိုင်ငံနဲ့အလုသမားတွေရဲ့အခြေအနေကိုဆက်လက်ပြီးတော့အနီးကစောင့်ကြည့်နေတယ်လို့လို့ရရင် EU ရဲ့မူဝါဒဆိုင်ရာအပြောင်းအလဲတွေကိုလုပ်မယ်ဖြစ်ကြောင်းလည်းဥရောပကော်မရှင်ပြောခွင့်ရကပြောကြားလိုက်တာဖြစ်ပါတယ်
။ Social Media ပေါ်မှာ Live ထုတ်လွှင့်ရင်းနဲ့စစ်ကောင်စီကိုပြစ်တင်ဝေဖန်ခဲ့လို့မေလာတုန်းကဖမ်းဆီးခံရတဲ့ Rap အဆိုတော် View ဟာကိုထောင်ဒဏ်အနှစ်20ချမှတ်လိုက်ကြောင်းမိသားစုဝင်တဦးကကြားသာပရင်းနေမှာပြောပါရယ်။ဗျူဟာရဲ့အမှုစီရင်ချက်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဗုဒ္ဓဦးနေမှာအင်းစိန်ထောင်ကတဆင့်ရရှိခဲ့ကြောင်းလုံညုံရေးကြောင့်အမည်မဖော်လိုတဲ့မိသားစုဝင်တဦးကအတည်ပြုခဲ့တယ်လို့ AP သတင်းမှာဖော်ပြပါရယ်။နိုင်ငံတော်ပုံကံမှုအစိုးရဝန်ထမ်းတဦးပေါ်အကြီးအကျယ်ပြည့်စည်ရန်ပြောဆိုမှုအကြောင်းတရားဖြစ်ပေါ်စေရန်လှုံ့ဆော်မှု မဟုတ်မမှန်သတင်းတွေဖြန့်ဝေလှုံ့ဆော်မှုနဲ့တရားစွဲခံထားရပေမဲ့ပြစ်ဒဏ်ကိုဘယ်လိုချမှတ်ခဲ့တယ်လဲဆိုတာကိုတော့သူ့အနေနဲ့ရှင်းရှင်းလင်းလင်းမသိခဲ့ရဘူးလို့မိသားစုဝင်ကဆိုပါတယ်အသက်38နှစ်အရွယ်မင်းအုပ်မြမာခေါ်ဘျူဟာကိုဗုဒ္ဓနေ့ကထောင်ဒဏ်အနှစ်20ချမှတ်ခဲ့တာဟာထင်ရှားကြော်ကြားတဲ့မြမာအမှုပညာရှင်တွေတဲ့အမြင့်ဆုံးနဲ့အပြင်းထန်ဆုံးပြစ်ဒဏ်ဖြစ်ပွဲရှိပါတယ်ပြီးခဲ့တဲ့မေလ24ရက်နေ့ကလူမှုကွန်ရက်ပေါ်မှာအာနာသိန်းစစ်ကောင်းဆောင်နဲ့လက်စစ်ဝန်ကြီးကိုဘျူဟာကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါအဲ့လိုဝေဗာမိနိုင်ပိုင်းအတွင်းမှာပဲရန်ကုန်ကသူ့ရဲ့တိုက်ခန်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေလာရောက်ပြီးဘျူဟာကိုဖမ်းဆီးသွားခဲ့ပါတယ်။ဘျူဟာအဖမ်းခံရပြီး9ရက်အကြာမှာနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြပြောင်းအောင်ကြံရွယ်လှုပ်ဆောင်မှုအဲ့ဒီနောက်နိုင်ငံတော်စုပူအောင်လှုပ်ဆောင်မှုပုံမှန်905ကာဂျီအကြီးညိုပြည့်စုံမှုပုံမှန်124ကာဒိုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။
မဏိပူပြည်နယ်အစုအဟာမြန်မာနိုင်ငံကနေတရားမွန်လာသူ2500လောက်ကိုနေရာရင်းကိုပြန်ပို့ဖို့ပြင်ဆင်နေတယ်လို့ပြည်နယ်ပြည်ရေးဌာနကလည်းဘိုးအစုအဟာစီကိုတင်အစင်ခန်းစားတင်သွင်းခဲ့တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မဏိပူထောင်လိုင်းမှုရဲ့ဆင်းတဲ့နေဆက်ရေးရာဆန်ရရဲချုပ်ရဲ့မှတ်တမ်းထဲမှာမြန်မာရှစ်ပြောင်းအခြေချသူတွေဟာမြန်မာနေဆက်နဲ့ထိနေတယ်မဏိပူပြည်နယ်ထဲကတောင်တန်းဒေသ၅ခုဖြစ်တဲ့တန်နိုပေါ်ချန်ဒဲချရာချမ်ပူဖီယာဇောနဲ့ကံကြုံရက်ကွက်တွေမှာခိုးလုံနေတာတွေ့ရတယ်လို့ဖော်ပြပါတယ်။အမျိုးသမီးနဲ့ကလင်းငယ်တွေပါဝင်ရွှေပြောင်းခြေချသူတွေကမဏိပူပြည်နယ်ထဲကိုလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတရားမွန်လာရောက်ကြောင်းမဏိပူပြည်ရေးဌာနအချက်လက်မှတ်တမ်းကောက်ယူမှာတွေ့ခဲ့တာလည်းဖြစ်ပါတယ်။ဘဟုအစိုးရရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံကနေရွှေပြောင်းလာရောက်သူတွေကိုယာယီမှတ်ပုံတွင်နဲ့ထုတ်ပေးခဲ့တယ်လို့လည်းအစိုးရကမှဖော်ပြပါတယ်။ဒါပြင်မြန်မာနိုင်ငံပြန်နဲ့တည်ငြိမ်သွားရင်တရားမွန်လာရောက်သူတွေကိုနေရာချင်းပြန်ပို့မယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းတဲ့နောက်ပိုင်းမြန်မာဘက်ကထွက်ပြေးခိုလုံသူ4000လောက်ရှိပြီးအများစုကမီဇိုရမ်မဏိပူနဲ့နာဂါလန်ဒေသတွေမှာနေထိုင်နေကြတာဖြစ်ပါတယ်
။အင်္ဂလိပ်အခရာ BRICS BRIC လို့အတူကောက်တည်ကြတဲ့ဘရာဇီးရုရှားအိန္ဒိယတရုတ်တောင်အာဖရိက၅နိုင်ငံအဖွဲ့တဲ့အဖွဲ့ဝင်နိုင်ငံအသစ်တွေတိုးလာတာဟာကမ္ဘာကြီးရာစီးမင်းတွေမှာနိုင်ငံပေါင်းစုံကဥဆောင်မောင်းနှင်မဲ့အပေါ်ကမ္ဘာတဝန်းယုံကြည်မှုအားကောင်းလာစေလိမ့်မယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။အဖွဲ့ဝင်အသစ်တွေက BRIC ကိုအဖွဲ့အစည်းတစ်ခုအနေနဲ့အားကောင်းလာစေမှာဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေရဲ့ဘုံကျိုးပန်းအားထုတ်မှုတွေကိုအားပြည့်ပေးမယ်လို့အိန္ဒိယကရှုမြင်ကြောင်းလည်းပြောပါတယ်။အိန္ဒိယဟာအဖွဲ့ဝင်အသစ်နိုင်ငံတွေအားလုံးနဲ့ရင်းနှီးပြီးတမိုင်းဝင်တဲ့ဆက်ဆံရေးရှိတဲ့အတွက် BRIC အဖွဲ့ဝင်နိုင်ငံတွေကြားအပြန်အလှန်ဆက်ဆံရေးကိုအထောက်အကူဖြစ်စေမယ်ကန္ဓာသစ်တွေကိုထပ်မံအားပြည့်သွားမယ်လို့မိုဒီကဆိုပါတယ်။လာမယ့်2024ဇန်နဝါရီကစပြီးဆော်ဒီအာရေဗျ၊အီရန်၊အီသီယိုးပီးယား၊အီဂျစ်၊အာဂျင်တီးနားနဲ့အာရဗ်စော်ဘွားများဖွံ့ပြည်တော်စုနိုင်ငံ၅နိုင်ငံကို BRIC အဖွဲ့ဝင်အဖြစ်လက်ခံမှာဖြစ်ကြောင်းကြာသပတေးနေ့မှာ BRIC အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံပေါင်း40ကျော်ကBRIC အဖွဲ့တွေမှာပါဝင်ဖို့စိတ်ဝင်စားနေကြောင်းထုတ်ပေါ်ပြောကြားလာပြီးလက်ရှိမှာနိုင်ငံ22နိုင်ငံအဖွဲ့ဝင်အဖြစ်တရားဝင်လက်ခံပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ မြန်မာပြည်ရဲ့တောက်ကြာနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်နဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အဲ့ဒီတည်းကမှအရင်ဦးဆုံးကတော့စကိုင်းတိုင်းဘက်ကအခြေအနေပဲဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေပြည်တော်ရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းထဲမှာဥိန်စွန့်ခွာထွက်ပြေးတင်းရှောင်နေရသူတန်းနဲ့ချီရှိနေပါတယ်။စစ်အာဏာသိမ်းပြီးနှစ်နှစ်ကျော်ကာလတွင်းမှာဒီပဋိပက္ခတွေကြောင့်အဲ့ဒီစစ်ရှောင်တွေဟာကြေးရွာတွေကိုပြန်မလာနိုင်သေးပဲတောတွေထဲမှာတင်းရှောင်နေရဆဲဖြစ်ပါလေ။ဒါကြောင့်ဒေသခံတွေကစံမာရေးစားတောက်နေထိုင်ရေးနဲ့ကလေးငယ်တွေရဲ့ပညာသင်ကြားရေးကိစ္စတွေမှာပါအခက်အခဲမျိုးစုံပို့ပြီးတော့ရင်ဆိုင်လာနေရတာပါ။ရန်ကုန်ကနေပေးပို့တဲ့ဒီသတင်းအကြောင်းကိုတော့ကိုငိမ့်ချမ်းအေးကပြောပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းကလေးမျိုးနယ်အတွင်းကရေရှင်ကြေးရွာအပါဝင်အနီးဝန်းကျင်ကြေးရွာတချို့ကဒေသခံတွေဟာတောထဲမှာစစ်ဘေးရှောင်နေကြရတာနှစ်နှစ်ကျော်ရှိနေပါပြီ။လက်ရှိမှာလည်းဒီရဲ့ပိုင်းနဲ့ဖြစ်နေတဲ့တာစီကြေးရွာတိုက်ပွဲကြောင့်လမ်းပန်းဆက်သွယ်ရေးတွေခက်ခဲကုန်ပြီးကုန်စည်နှုန်းတွေအဆမတန်တက်နေတဲ့အတွက်စပေးရှောင်တွေစားတောက်နေထိုင်ရေးတော့ကိုခက်ခဲနေကြတယ်လို့ရေရှင်ကျွေးရွာကစစ်ရှောင်တွေကိုကူညီပေးနေတဲ့ဦးမောင်စိုးကပြောပါတယ် ရေရှင်ကျွရနဲ့အနီးဝင်းကျင်ကစပေးရှောင်တွေဟာစလိုက်အခါစေဝါနဲ့အခြေခံပစ္စည်းတွေကိုဝယ်ယူရခက်ခဲနေတယ်လို့အလွယ်တကူလဲဝယ်ယူလို့မရတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ဥမောင်ဆိုးကအခုလိုပြောပါတယ်
။ဒီစီးနေစီးနေလမ်းနေကိုတို့ကပိတ်ဆို့ထားပြီးသားမှာတို့ကပိတ်ဆို့ထားတဲ့အခါကျပြည်သူတွေကနေတော့နေဖို့ရခက်ခဲတဲ့အခါကျတော့ကျွန်တော်တို့မှဟိုငကွားလိုပေါ့ဈေးနှုန်းအနေထားတွေကကားကားတွေဘာတွေအစားကြီးတို့ကအလိုလိုဟိုဘေးရနေဆိုင်ကယ်ကလေးနဲ့တစ်ဆင့်အဲ့လိုမျိုးဟိုတစ်ဆင့်ပဲဒီကမှပို့ရတဲ့အကိစ္စမျိုးကျတော့တို့အဲ့ဒီမှာမြို့ကမှဈေးတက်တာရောကျွန်တော်တို့ဒီဟိုပေါ့ဒီကားကားတွေဆိုင်ကယ်ကားတွေအေးရတာတွေအမျိုးမျိုးအဲ့လိုလိုတစ်ဆင့်တစ်ဆင့်နေရတဲ့အခါကျအဲ့လိုကြီးတက်ပြီးတာအခုကကျွန်တော်တို့ဒီဓာတ်ရှိဆိုရင်လုံးဝဝယ်လို့မရတော့ဖြစ်နေတယ်ကြာ3000ကိုကျွန်တော်တို့အခုဆို9000နှမ900ပေးဝယ်ရကြတော့အခုဒီတကားလားဆိုလို့ရှိရင်ကျွန်တော်တို့2000နှမ2000လောက်ဖြစ်နေတာဒါကိုအခုကကျွန်တော်တို့ဓာတ်ရှိရစာလုံးဝဝယ်မရတဲ့အတွက်ကြောင့်ကျွန်တော်တို့မဟုတ်လားဒီနားသွားလို့တော့ဆိုင်ကယ်ရစာကြီးမရှိရတော့ဖြစ်နေတယ်ချိန်လုံးကကျွန်တော်တို့ဒီဟိုအချိုးပလဲနေအာကြီးအာစေးပလဲနေဆိုရှင်1500ရှိတယ်အခုဆို8000 8000ရှိပြီတက်နေတယ်ကြာ
ကုန်စည်နှုန်းတက်တာကြောင့်ရောလမ်းမဆက်တရေးကြောင့်မှာရိတ်ခါအလွယ်ဝယ်မရလို့စားတော့ရေခက်ခဲကြရတာအပြင်စစ်ဆောင်ကလေးတွေရဲ့ပညာသင်ယူခွင့်အခွင့်ရေးလဲဆုံးရှုံးနေရတယ်လို့ဆိုပါတယ်ရေရှင်ကျွရအနီးဝန်းကျင်မှာပညာသင်ယူခွင့်ရနိုင်မှုစ조사နေကြတဲ့ကလေးအစီအတက်က280ကျော်လောက်ရှိပြီးလက်ရှိမှာဒီကလေးတွေအတွက်ကျောင်းသုံးစာအုပ်တွေကိုတော့ဝယ်ယူလို့မရနိုင်ဘူးလို့ဦးမောင်စိုးကအခုလိုပြောပြပါတယ်
ဒါပြေတော့ကျွန်တော်တို့ကျောင်းသားလေးတွေရာလဲကျွန်တော်တို့ကအခုလိုမျိုးပဲသူ့နေရာကိုနေရာလေးတွေကနေစေလေးရှောင်လို့ကျွန်တော်တို့မှာစေလေးရှောင်ရတဲ့ဓာတ်ထဲမှာလို့ပေါ့ချူရှင်လေးတွေလို့ကျွန်တော်တို့ဟာနေရာမှာအခုလိုစာအုပ်ခက်ခဲတွေရာဆိုကျွန်တော်တို့မှာအမှန်တန်ကြုံတွေ့ရပါတယ်။ကျန်းထားတာလေးအဲဒါကျွန်တော်တို့ညီမမလေးကျွန်တော်180တော့အလုံးရှိတယ်။140လောက်ကတော့လုံးဝမရဘူးပြ။ကျန်းတဲ့30ကျော်လောက်ကတော့လောလောဆယ်ကျွန်တော်ကဟိုအတက်နိုင်ကြီးကိုဟာဖတ်စာအုပ်နဲ့ရေးစာအုပ်တော့ကျွန်တော်လှူနေပါတယ်ပြ။ဒါပေမဲ့ဒီ230လောက်ကလုံးကျွန်တော်တို့စာအုပ်ဖတ်စာအုပ်တွေကလုံးဝမရှိဘူးဖြစ်နေတယ်ဗျ။
CDM ဆရာတချို့နဲ့လောအပေးဆရာဆရာမတချို့ကပူးပေါင်းပြီးစပေးဆောင်ကလေးတွေပညာသင်ကြားရေးလုံးဝအဆက်ပြတ်သွားစေဖို့အတွက်လှုပ်ပေးနေကြပေမဲ့လုံလောက်တဲ့သင်ကြားမှုတွေတော့မရနိုင်ကြဘူးလို့ဆိုပါတယ်ကမလူခရိုင်မှာလည်းထိုးစစ်နဲ့တိုက်ပွဲတွေကြောင့်ကျေးရွာတွေကိုလုံးဝပြန်မဝင်နိုင်ကြပဲအများအားစစ်ဆောင်နေကြရသူတွေက5000ဝန်းကျင်ရှိပြီးကျေးရွာအနေနဲ့ဆိုရင်24ရွာနီးပါးလောက်ရှိတယ်လို့ကျွန်းလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကပြောပါတယ်။ကျေးရွာကိုပြန်မဝင်နိုင်ကြတဲ့စစ်ဆောင်တွေထဲမှာတခြားမျိုးရွာကိုပြောင်းရွှေ့သွားကြသူဥယေက2000ဝန်းကျင်ရှိပြီးတော့တော်ထဲမှာစပေးရှောင်နေကြသူဥယေက3000ဝန်းကျင်ရှိတယ်လို့ပြောပါတယ်။စပေးရှောင်တွေကအရင်နှစ်တွေတုန်းကစိုက်ပျိုးရေးလုပ်နိုင်ပြီးဝန်းစာရိတ်ခါသိမ်းဆဲနိုင်ပေမဲ့ဒီနှစ်ကမိုးခေါင်တဲ့အတွက်ကောက်ပဲသီးနှံအထွက်နည်းပြီးရိတ်ခါမလုံလောက်တာမျိုးဖြစ်လာနိုင်တဲ့အတွက်ရေရှည်မှာတော့စပေးရှောင်တွေအတွက်ပိုပြီးခက်ခဲလာနိုင်တယ်လို့စစ်ဆောင်တွေကိုကူညီပေးနေသူဒေသခံတူကအခုလိုပြောပါတယ
်ရေရှည်မှာဆိုတော့ဟိုတော်တော်ခက်ခဲလာနိုင်တယ်ပေါ့နော်ဟိုရာသီဥတုကမှန်မှန်တဲ့အခါကျတော့အခုဒီကဒီနှစ်ဆိုရင်ပေါ့မိုးခေါင်နဲ့ညှစ်လို့ပြောလို့ရတယ်ပေါ့လေပြောလို့ရတဲ့အခါကျတော့စိုက်တွေးကြီးအဓိကမရတဲ့အခါကျတော့စစ်ဆောင်တွေနဲ့အရင်ကလေလောက်တာတွေရှိတယ်အဲ့လေလောက်တာတွေကနေပေါ့မှသူတို့ဘဝရည်ရည်တွေပါလေအဆင်ပြေတယ်ပေါ့ဒီနှစ်ကတော့ကျွန်တော်ထင်တယ်အရင်နှစ်ကစပါးကြီးရလေကောင်းထားတဲ့အခါကျတော့ခိဒနစပါးတွေထုတ်ကြောင်းရတာတွေပေါ့လေဟုတ်ကြောင်းပြီးတော့ဟိုတန်းကျရင်တော့ဒီတရားပီးစာပေါ့တရားပီးစာဆိုတော့ဒီမူရင်းအကုန်လောက်ထိနောက်နှစ်စပါးထွက်ခြင်းလောက်ထိကိုသူတို့စုပေါင်းထားတဲ့အရာရှိတယ်ပေါ့ဒါမဲ့ဟိုဒီနှစ်ကတော့ပြေးကြတယ်အဲ့လိုအနေထားမျိုးဖြစ်လာမှာမဟုတ်ဘူးပေါ့လေအဲ့တော့ကြဒီအခြေခံစာနဲ့ရိတ်ခါပေါ့လေအဲ့ဒါတော့တော်တော်ရှားပါမယ်အနေထားမျိုးမှာဖြစ်နေတာပေါ့လေ
စကိုင်းတိုင်းတဲကစည်ရေးပြင်းထန်တဲ့ဒေသတွေအပြင်စစ်ကောင်စီတပ်စခန်းတွေနဲ့နီးကပ်လွန်းတဲ့ကျေးရွာတွေကဒေသခံတွေဟာရွာထဲမှာမနေနိုင်ကြပဲတောထဲမှာပဲစစ်ရှောင်နေကြရတာဟာနှစ်နဲ့ချီနေပြီဖြစ်ပါတယ်ဒီလိုနှစ်နဲ့ချီရွာတွင်ပြန်မဝင်နိုင်ပဲစစ်ပေးရှောင်နေကြရတဲ့ဒေသခံတွေကတိုင်းနဲ့ချီပြီးရှိနိုင်တယ်လို့စစ်ဆောင်ကူညီသူတွေကဆိုပါတယ်ဒီလိုအများအားစပေးရှောင်းနေကြသူတွေအတွက်ရေရှည်မှာစားတောက်ရေးဆေးဝါးရရှိနိုင်မှုကုသနိုင်မှုတွေပြင်ကလေးငယ်တွေအတွက်ပညာသင်ယူခွင့်အခွင့်အလမ်းတွေကလည်းပိုပြီးခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကစစ်ဆောင်တွေရှိတဲ့နေရာကိုစစ်ကြောင်းထိုးတာစစ်ဆောင်စခန်းတွေနဲ့စာသင်ကျောင်းတွေကိုလေကြောင်းကနေတိုက်ခိုက်တာတွေကြောင့်လည်းဒေသခံတွေနဲ့ကလေးငယ်တွေသေဆုံးမှုများလာတဲ့အတွက်ဒေတာကန်တွေအတွက်ပိုပြီးသတိထားเสียဖြစ်လာတယ်လို့ဆိုပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေတာအချုပ်နဲ့စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စပေးရှောင်းအရေးအတွက်ဟာတနည်းတည်းပိုပြီးတိုးလာနေတာပါ ပြည်သူ့ကာဝေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့ဖော်ပြလေးရှိပါတယ်။စီးရေးပဋိပက္ခတွေကြောင့်မြန်မာနိုင်ငံတွင်ပြည်တွင်းမှာပဲအိုးအိမ်စွန့်ခွာထွက်ပြေးရသူဥယျာဉ်ဟာအခုဆိုရင် 1.9 သန်းနီးပါးရှိလာတဲ့အကြောင်းဒီလာတဲ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထက်မှာလူဦးရေ 1.6 သန်းနီးပါးဟာ2022ခုနှစ် February အာနာသိမ့်မှုနောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမဲ့လာတဲ့အခြေအနေအောက်မှာနေရက်စွန့်ခွာထွက်ပြေးလာကြသူတွေဖြစ်တယ်လို့ကုလသမဂ္ဂ UN OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။စကိုင်းတိုင်းဘက်ကစစ်ရှောင်းတွေရဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့ကိုငင်းညံ့အေးပြောပြသွားတာပါခင်ဗျာ။တည်ဆုံးသွားပြီလို့အများကယူဆထားကြတဲ့ဒီဗာဂနာရုရှားဂျေဇာတက်ကောင်းဆောင် precaution နောက်ဆုံးအခြေအနေမပြောပြခင်မှာထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ covid ကာလနောက်ပိုင်းပြန်ပြီးတော့ဥမော့လာနိုင်အောင်အဖက်ဖက်ကစ조사နေပေမဲ့လည်းအခုချိန်ထိတချို့လုပ်ငန်းတွေမှာဆုံးရှုံးမှုများလာတာကြောင့်ပိတ်သိမ်းလိုက်ရတာတွေရှိလာပါတယ်ဒီလိုအခြေအနေတွေကထိုင်းမှာအလွတ်လုံနေကြတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအလုပ်သမားတွေအပေါ်မှာဘလောက်ထိတက်ရောက်မှုရှိနေပါသလဲမညညိုလွင်ကနေဘန်ကောက်ကနေပြီးတော့တည်င်းပေးပို့ပါတယ
်အခုနှစ်2023ဇူလိုင်လအတွင်းထိထိုင်းနိုင်ငံရဲ့အသေးစားအလက်စားနဲ့အကြီးစားအပါအဝင်လုပ်ငန်းမျိုးစုံ1869ခုဟာရပ်ဆိုင်းသွားခဲ့ပြီးမနစ်ကဇူလိုင်လအထိကာလနဲ့ရှင်ရင်19.93ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့ထိုင်းနိုင်ငံကုသရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ထိုင်းနိုင်ငံရဲ့လုပ်ငန်းကဏ္ဍမျိုးစုံဟာ9လအတွင်းပိတ်သိမ်းရတဲ့အနေအထားက10နှစ်အတွင်းမှာအမြင့်ဆုံးဖြစ်လာတယ်လို့လည်းပြောပါတယ်။အခုလိုပိတ်သိမ်းခဲ့တဲ့လုပ်ငန်းတွေထဲမှာအထွေထွေဆောက်လုပ်ရေးလုပ်ငန်းပေါင်း155ခု900ဂိုင်နှုန်းနဲ့အများဆုံးဖြစ်ပြီးအင်ချမ်းမြေလုပ်ငန်း103ခုက600ဂိုင်နှုန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။တဲခုနေထိုင်ရေးဝန်ဆောင်မှုနဲ့စားတောက်ဆိုင်လုပ်ငန်းပေါင်း43ခုက200ဂိုင်နှုန်းနဲ့တတိယအများဆုံးပိတ်သိမ်းခဲ့ရတာပါထိုင်းနိုင်ငံမှာနေထိုင်ကြပြီးစီးပွားရေးလုပ်ငန်းနေကြတဲ့မြန်မာပြည်သားတွေကလည်းဒီလိုပိတ်သိမ်းမှုအများဆုံးလုပ်ငန်းတွေထဲမှာအလုပ်ရှင်တွေအနေနဲ့ရောအလုပ်သမားတွေအနေနဲ့ပါလုပ်ငန်းနေကြတာမို့တက်ရောက်မှုတချို့တော့ရှိခဲ့ပါတယ
်ဆက်ကွန်ထရက်လုပ်ငန်းပေါ့နော်စားလို့ရလုပ်ငန်းဆက်ကွန်ထရက်လုပ်ငန်းပါပထမဆုံးထိခိုက်တဲ့တစ်ချက်ကတော့ကျွန်တော်တို့ consultation တွေရက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဆက်ကွန်နေထိမယ်စကောနေရပြန်ကားထားတယ်ကျွန်တော်တို့ပေါ့နော်ဒီနေစာမြန်မာလုပ်သားဝန်ထမ်းတွေရဲ့ဘဝပေါ့နော်ပထမဆုံးဒီအလုပ်လက်မဲ့ဖြစ်သွားတာတွေကျွန်တော်တို့ပုံဝင်ချက်မှာအများကြီးမြင်တွေ့နေရပါတယ်ခင်ဗျတတိကိုယ်တိုင်အလုံသားမှာတော့ဒီအလုပ်သမားအနေနဲ့ပေါ့နော်အလုံမရှိတာတော့အထူးသဖြင့်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျအင်ချမ်းမြေအယောင်းဝယ်လုပ်ငန်းတွေမှာတော့မြန်မာပြည်သားတွေအတွက်သိပြီးတက်ရောက်မှုမရှိတာကိုတွေ့ရတယ်လို့ဆိုပါတယ
်လက်ရှိပေါ့နော်ကျွန်တော်တို့ဒီမြန်မာတွေကတော့ဒီမှာတော်တော်များများက agent training တွေတက်ပြီးတော့ကွန်တိုမားကတ်မှာပေါ့နော်ဒီမြန်မာလူမျိုးလုပ်ငန်းရှင်တွေအနေနဲ့ဒီ agent အနေနဲ့တစိမ့်ခံပြီးတော့ပေါ့နော်လုပ်ငန်းနေကြတဲ့ဟာမျိုးတွေလည်းထိုင်းမှာတော်တော်များများတွေ့ရပါတယ်ခင်ဗျလက်ရှိပေါ့နော်နောက်ဆုံးထွက်ခဲ့တဲ့ဒီ JUPR report အရတော့ဒီလေးလစာ report အရမှာပေါ့နော်အများဆုံးအင်ချန်ကြီးဝယ်ထားတာနံပါတ်1ကတရုတ်လူမျိုးဖြစ်ပြီးတော့ထူးဆန်းအောင်ဟောဆိုတာနဲ့မြန်မာလူမျိုးတွေကနံပါတ်2မှာရောက်ရှိနေတဲ့ဟာကိုကျွန်တော်ပေါ့နော်ဒီသတင်းမှာတွေ့လိုက်ရပါတယ်ခင်ဗျအလွန်အဟောဖို့ကောင်းပါတယ်
ခရီးသွားလုပ်ငန်းနဲ့တခြားအယောင်းဝယ်လုပ်ငန်းတွေကတော့ထိုင်းစီးပွားရေးကြောင့်ဆိုရတဲ့မြန်မာငွေနဲ့ထိုင်းငွေလဲလှယ်မှုနှုန်းထားတွေမတည်ငြိမ်တာကြောင့်ထိခိုက်ရပ်တန့်မှုတွေဖြစ်သွားတာကပိုများတယ်လို့လည်းပြောပြပါတယ
်။ထိုင်းမှာပေါ့နော်တော်တော်များများအဲ့လိုမျိုးလာကြတဲ့ဧည့်သည်တော်တော်များများနံပါတ်1ကစည်းကမ်းပြဖို့ရယ်နံပါတ်2ကကြတော့ကျွန်တော်တို့ဒီကုန်စည်အကူအတန်းပေါ့နော်ဒီထိုင်းအပစ္စည်းတွေဝယ်မယ်မြန်မာဒီမှာကျွန်တော်တို့ပြင်ပြတယ်။နောက်ပြီးတော့တီးတဲ့အလဲပတ်လာတဲ့ဧည့်သည်ဆိုပြီးကျွန်တော်တို့အသုံးပိုင်းခွဲလို့ရတယ်ပေါ့နော်။အာမဖြစ်မနေလာတဲ့ဒီလူကြီးပိုင်းတွေစေကူဖို့အတွက်လာတဲ့လူတွေတော်တော်များများတော့ပုံမှန်ပေါ့ဒီထိုင်းမှာထိုင်းရစေယုံနေစေကန်းနေမှာဟိုကျွန်တော်တို့ဒီမြန်မာလူမျိုးလို့ဒီဂျမိုင်းဝန်ဆောင်မှုပေးတဲ့လူတွေလည်းရှိရဆိုတော့လေသူတို့တော်တော်များများတော့လာကြတာတော့ကျွန်တော်တွေ့ရတယ်ခင်ဗျ။ပြီးတော့နံပါတ်2အနေနဲ့ကျွန်တော်တို့ဒီကုန်စည်ပူတန်းတဲ့ကုန်သေးအနေနဲ့ပေါ့နော်ပုံမှန်ဆိုတော့ကျွန်တော်တို့ဒီဟိုဟာ online အနေနဲ့ကျွန်တော်တို့မှာလိုက်တယ်ဗျာမှာပြီးလို့လို့ရှိရင်ဒီညီမဘီရင်းမှာကျွန်တော်တို့ပြန်ပြီးရောင်းကြအလုပ်တို့လူကိုယ်တိုင်လာဝဲအလုပ်တို့တော်တော်များလုပ်ကြတာ哦သို့ပေမဲ့လည်းဒီကာလမှာကျွန်တော်တို့ဒီလမ်းမိုင်းဆက်သွယ်ရေးခက်ခဲရလမ်းပြိုရာမျိုးဖြစ်ခဲ့တယ်ပြီးတော့လမ်းမိုင်းအခြေအနေမကောင်းတာမျိုးဖြစ်ခဲ့တဲ့အတွက်ကြောင့်လည်းအစိုးဆုံးကတော့ဒီချက်တူဘတ်ငွေစည်းအရန်ကွာချမှုပေါ့နော်ဟိုတော်တော်များများရဲ့အတန်တွေကိုပြည်ထဲမှာကျွန်တော်တို့ဘယ်လိုကြားလဲဆိုတော့အလုပ်တော့ဖြစ်နေတယ်ဒါမဲ့ပစ္စည်းရောင်းရလေရှုံးလေပစ္စည်းရောင်းရလေရှုံးနေဆိုတဲ့အတန်မျိုးတွေကျွန်တော်တို့ကကြားနေတဲ့အတွက်ကြောင့်ဒီလာခိုင်းနေမှာတော့တိတ်ပြီးတော့ဈေး ရောင်းဖို့ပေါ့နော်တော်တော်များလာကြတော့ကျွန်တော်တိတ်မတွေးပါဘူးခင်ဗျ
ပြောင်းလဲလာတဲ့ဈေးွက်အနေအထားနဲ့ဝယ်ယူသုံးစွဲသူတွေရဲ့အမှုအကျဉ်းကြောင့်ထိုင်းနိုင်ငံရဲ့ကူတန်းရောင်းဝယ်တဲ့ပုံစံတွေကိုထိမ့်ညှိရင်လုပ်ငန်းတွေပိတ်သိမ်းသွားခဲ့ရတာလို့တော့ထိုင်းအစိုးရတာဝန်ခံတွေကပြောတာပါပိတ်သိမ်းခဲ့တဲ့စီးပွားရေးလုပ်ငန်းတွေမှာထိုင်းပန်ကွေတသန်းအောင်လုပ်ငန်းပေါင်း1342ခုဘတ်တသန်းကနေ5သန်းအထိလုပ်ငန်းပေါင်း455ခုဘန်ကွေ5သန်းကနေတန်းတရာအတွင်းတန်မိုးရှိတဲ့လုပ်ငန်းကြီးပေါင်း63ခုဖြစ်ပြီးဘတ်တန်းတရာအထက်လုပ်ငန်းကြီးတွေကတော့ခုနှစ်ခုပိတ်သိမ်းခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင်။ကျွန်မညညလွင်ပ
ါ။မညညလွင်ထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့ဒီရုရှားမှာသူဘယ်ရောက်နေပြီလဲဆိုတာကိုလူတွေစိတ်ဝင်စားနေကြတဲ့ပုံကိုတယောက်နဲ့ပတ်သက်ပြီးတင်ပြခြင်းပါလေရုရှားကျေးဇာတပ်ခေါင်းဆောင်ယက်ဖ်ဂန်ဒီပရီဂိုရှင်တည်ဆုံသွားပြီလို့ယူဆထားတဲ့လင်းရင်ပြတ်ကျမှုဟာလောက်ကျန်ဖောက်ခွဲမှုကြောင့်ဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးရဲ့ကနအူးသုံးသက်ချက်မှာဖော်ပြပါတယ်တချိန်တည်းမှာပဲရုရှားသမ္မတပူတင်ကတော့သူ့ရဲ့23နှစ်ကြာအုပ်ချုပ်မှုအပေါ်အကြီးမားဆုံးချိန်ချောက်မှုအခြေအနေတရက်ကိုဖော်ဆောင်ခဲ့သူအဖြစ် precaution ကိုအမွန်တင်ပြောဆိုလိုက်ပါတယ်။ marketing မတင်ကြီးထိုင်ကနေစူးစီးတင်ပြထားပါတယ်ခင်ဗျာ
။ Russia ကျေးစာတပ်ဖွဲ့ Wagner အခြေခံ Ragni precaution တည်ဆုံသွားပြီလို့ American ကယူဆကြောင်း American စစ်ဌာနချုပ် Pentagon ကကြားသာပြည်နေမှာပြောပါတယ်။ဒါပေမဲ့လေရင်ကိုဒုံးချင်နဲ့ပြစ်ချခဲ့တယ်ဆိုတဲ့ဖော်ပြချက်တွေကတော့မှန်တယ်လို့ယတိပြန်မပြောနိုင်ကြောင်း Pentagon ပြောခွင့်ရဖက်ရိုက်တာကကြာတာပြင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Our initial assessment is that it's likely Prigozhin was killed
ကနဦးစမ်းစစ်ချက်တွေအရတော့ Prigozhin တေဆုံးသွားခဲ့ပြီဖြစ်ပုံရပြီးအခြေအနေကိုဆက်ပြီးစမ်းစစ်နေပါတယ်အခုချိန်ထိတော့ဘာအချက်အလက်မှမရှိသေးပါဘူးမြေပြင်ကနေဝေဟင်ပစ်ဒုံးကျည်အသုံးပြုခဲ့တယ်ဆိုတာမျိုးသတင်းတွေမှာဖော်ပြနေကြပါတယ်ဒီအချက်အလက်မှန်တယ်လို့ယတိပြတ်မပြောနိုင်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်မြေပြင်ကနေဝေဟင်ပြစ်ဒုံးကျည်တုံးတယ်ဆိုတဲ့သတင်းအချက်တဲလွန်စမရှိပါဘူ
း precaution ကိုပြတ်မှတ်ထားခဲ့တာတေချာတလို့ရှိချောင်းကနေဦးစစ်သုံးသက်ချက်မှာကောက်ချက်ချထားချောင်းရုရှားသမ္မတပူတင်ဟာသူ့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သမိုင်းကြောင်းရှိခဲ့တာနဲ့အခုပောက်ကွဲမှုဟာကိုက်ညီနေတယ်လို့အမေရိကန်နဲ့ဥရောပတာဝန်ရှိသူတွေကပြောပါတယ်တရားဝင်မှတ်ချက်ပေးပြောဆိုခွင့်မရှိတာကြောင့်အမည်မဖော်တဲ့တာဝန်ရှိသူတွေကပောက်ကွဲမှုအကြောင်းရင်းအချက်လက်တွေကိုတော့မပြောပါဘူးရုရှားနိုင်ငံမော်စကိုမြို့တော်ကနေစိန့်ပီတာစဘတ်ကိုဥတီပြန်တဲ့နဲ့လေရင်ပြတ်ကျမှုမှာပရီဂိုရှင်နဲ့လက်ထောက်တော်များများလဲပါတယ်လို့အများကရှုမြင်ထားကြပါတယ်တေဆုံးသူရုပ်အလောင်း၁၀လောင်းတွေ့ရှိထားပြီးဘဲကနာအဖွဲ့တွင်ကအမည်မဖော်တဲ့သတင်းရှိမြစ်တွေကိုကိုးကားပြီးပရီဂိုရှင်သေးပြီလို့မီဒီယာတွေကဖော်ပြကြပေမဲ့တရားဝင်အတည်ပြုချက်တော့မရှိသေးပါဘူးရုရှားကျေးစာတပ်ဖွဲ့ဘက်နာရဲ့အကြီးကဲရက်နီပရီဂိုရှင်အပါဝင်ပြက်ကျသွားတဲ့လေရင်ပေါ်မှာလိုက်ပါသွားကြသူတွေရဲ့မိသားစုတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကကြာတာပရင်းနေမှာဝမ်းနဲ့ခြေကွဲရကြောင်းပြောဆိုလိုက်ပါတယ
်ပရီဂိုရှင်ရဲ့ знаю очень давно
ပရီဂိုရှင်ကိုသိခဲ့တာကြာပါပြီ1990အစောပိုင်းကတည်းကပါသူဟာအခက်အခဲတွေအများကြီးကြုံတွေ့ခဲ့ရသူဘဝမှာအမားကြီးတွေလည်းရှိခဲ့သူပါ
လေရင်ပြည့်ချမှုကိုအပြည့်အဝစုံစမ်းစစ်ဆေးသွားမယ်လို့လဲရုရှားသမ္မတပူတင်ကထပ်လောင်းပြောပါတယ်ရုရှားမှာဗုဒ္ဓနေ့ကလေရင်တစဉ်ပြည့်ချပြီးလူ၁၀ဦးသေဆုံးကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့အမေရိကန်သမ္မတဂျိုးဘိုင်တန်ကလည်းအခုလိုပြောဆိုခဲ့ပါတယ
် I don't know for fact what happened but I'm not surprised
ဘာဖြစ်ခဲ့တယ်လဲဆိုတာမသိပါဘူးဒါပေမဲ့ကျွန်တော်မှအောပါဘူ
းပြီးခဲ့တဲ့ဇွန်လနှောင်းပိုင်းမှာရုရှားစစ်တပ်ခေါင်းဆောင်ပိုင်းကိုဖိစံပုံကန်ခဲ့ပြီးနောက်ပိုင်းပရီဂိုရှင်ရဲ့ကန့်ချမ်းနဲ့ပတ်သက်ပြီးအမျိုးမျိုးထင်ကြေးပေးခဲ့ကြတာပါယူကရိန်းစစ်ပွဲမှာရုရှားစစ်တပ်နဲ့အတူပူးပေါင်းတိုက်ခိုက်နေတဲ့ဘက်ဂနာကျေးစာတပ်ကိုတီထောင်သူပရီဂိုရှင်ဟာဘဲလာရုစ်ကိုထွက်ခွာမှာဖြစ်ကြောင်းရုရှားအစိုးရကပြောခဲ့ပါတယ်ဒါပေမဲ့လည်းပရီဂိုရှင်ကိုရုရှားမှာတွေ့နေရကြောင်းသတင်းတွေထွက်လာခဲ့ပြီးနောက်မှာတော့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးလည်းမရှိမလင်းဖြစ်ခဲ့ကြပါတယ်ရှင်
။ VOA ရဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုတောက်ကြနေမနေ့ကမနေ့9နာရီတိဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။တိတ်မကြခင်မှာပဲဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်သတင်းလောကအစီအစဉ်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ ခလုတ်တစ်ချက်နှိပ်လိုက်ယူနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယူနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ယူနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲ View Apps application ကို download ရယူပါ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်နေတဲ့ line meter 24 40 51ပြန် line meter 190ကပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာအပြင်ကျမ်းမာရေးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
အဲ့ဒီတခါတည်းကျတော့ကုကူကူလေးအားငယ်လာတယ်စိတ်ဖြည်းစင်းရင်တခါလေကျတော့ concentrate ဆိုတာတခါလေ focus sport
မြန်မာနိုင်ငံသားတွေရင်ဆိုင်နေရတဲ့စိတ် busy မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ဆက်ထားတာကိုမကြခင်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါတရုတ်မြန်မာနယ်စပ်ဒေသမှာရာဇဝတ်မှုများပြားလာတာကိုအရေးယူပေးဖို့တရုတ်မြန်မာအရာတန်းတွေကမကြခဏဆွေးနွေးကြပါတယ်ဒါပေမဲ့လည်းနယ်စပ်ကရာဇဝတ်မှုတွေကိုနယ်ကြားစောက်တပ်တွေကဖန်တီးနေတာဖြစ်ကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
မြန်မာတရုတ်နယ်စပ်မှာရှင်သန်ကြီးထွားနေတဲ့မူခင်းမျိုးစုံကိုဥတွဲဖြွေရှင်းဖို့လိုအပ်ကြောင်းမြန်မာပြည်ဆိုင်ရာတရုတ်တံအမတ်ချန်ဟိုင်ကစစ်ကောင်စီနိုင်ငံရေးဝန်ကြီးကိုဇွန်လ25ရက်နေ့ကနေပြည်တော်မှာပြောသွားတယ်လို့စင်ဟွာကသတင်းပေးဖို့ပါလေစစ်တော်ရေးလိန်ညာမှုနဲ့အွန်လိုင်းလောင်းကစားမှုပြန့်ပွားတာကိုအဓိကဆွေးနွေးတယ်လို့ဆိုပါတယ်အရင်ကလည်းတရုတ်မြန်မာထိုင်းပူးတွဲဆောင်ရွက်နိုင်လို့ရလကောင်းတွေရရှိခဲ့တယ်လို့ဆိုပါတယ်နေဆက်မှာပြိမိနေတယ်ဆိုတဲ့တရုတ်နိုင်ငံသားတွေကိုကဲဆဲဖို့လဲသာမချန်ဟိုင်ကပြောသွားပါလေကရှင်ပြည်နယ်ကမြို့နယ်9ခုရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်10ခုရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်၄ခုစုစုပေါင်းမြို့နယ်22ခုကယူနန်ပြည်နယ်နဲ့ထိစပ်နေပါတယ်။တာချီလိတ်ကတော့လာအိုနယ်ရောထိုင်းနိုင်ငံနယ်ရောထိစပ်နေပါတယ်။မိုင်းဆက်နဲ့မိုင်းတုံဟာထိုင်းနဲ့ထိစပ်နေပါတယ်။ဒီမြို့နယ်တွေမှာလက်နက်ကိုင်အဖွဲ့မျိုးစုံရှိပြီးဤမျိုးစုံနဲ့ရံမုံငွေရှာကြပါတယ်။လက်နက်ကိုင်ဥယျာဉ်များလေလေသူတို့ကိုထောက်ပံ့မှုရံမုံငွေလိုလေလေပါပဲ။မိမျိုးစုံနဲ့ရံမွေငွေရှာသူတွေထဲမှာစစ်ကောင်စီတပ်ရောတရင်သားလက်နက်ကင်တွေရောပါဝင်နေတာတွေ့ရပါတယ်
။ကချင်ပြည်နယ်မြောက်ဖက်စွန်းနယ်စပ်ဒေသဖြစ်တဲ့ဆော့လော်နဲ့ချေဖွေမြို့နယ်တွေမှာ NDAK ခေါ်နယ်ကြားစောက်တပ်ကြီးစိုးနေပါတယ်။စကုံတရင်ရဲ့နယ်ကြားစောက်တပ်အဖြစ်လူသိများပါတယ်။ချေဖွေပန်ဝါနဲ့ကံပိုက်တီမှာတရင်သုံးရင်စခန်းချထားပါတယ်။စကုံတရင်ရဲ့နယ်ကြားစောက်တပ်မှာစစ်ကောင်စီတပ်ကဘုံမှုတူဘိုးကြီးနှစ်ဦးနဲ့အခြားအဆင့်အချို့ပါဝင်ပါတယ်ဒီနယ်မြေကိုကချင်အထူးဒေသတစ်လို့စစ်တပ်ကသတ်မှတ်ထားတာမို့အပြင်လူတွေဝင်ထွက်လေ့လာဖို့ခက်ခဲပါတယ်ဒါကြောင့်တရုတ်ကုမ္ပဏီတွေမြေရှားတပ်တုရိုင်းထုတ်ယူတဲ့နေရာဖြစ်ပါတယ်မြေရှားတပ်တုရိုင်းထုတ်ယူစဉ်မှာစွန့်ပစ်လိုက်တဲ့ပစ္စည်းတွေမှာအစိတ်အတောက်များတဲ့အတွက်ဒေသခံတွေအတွက်အလွန်အန္တရာယ်ကြီးပါတယ်ဒီကိစ္စကိုတော့တန်အမတ်ချင်ဟိုင်ကဂရုစိုက်ပုံမရပါဘူး
ရှမ်းပြည်နယ်မြောက်ပိုင်းမှာယူနန်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်10ခုရှိပါတယ်။ဒီမြို့နယ်တွေမှာလက်နက်ကင်မျိုးစုံရှိပါတယ်။ဥပမာနန်းခမ်းမြို့နယ်မှာဆိုရင်စစ်ကောင်စီတပ်အပြင်ကချင်လွတ်မြောက်ရေးတပ်တန်အန်းတပ်ရှမ်းပြည်တွတ်တပ်ရေးတပ်ပြည်သူ့စစ်ပြည်သူ့ကာကွယ်ရေးတပ်စတာတွေလှုပ်ရှားကြပါတယ်။မူဆယ်မှာတော့ MNDAA ကိုကန်တပ်နဲ့ AA ရခိုင်တပ်ကပါလှုပ်ရှားတဲ့အတွေ့စစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပါတယ်ကိုကမှလည်းစစ်တပ်နဲ့ပေါင်းသွားတဲ့နေကြားဆောင်တပ်နဲ့ပြည်သူစစ်တွေရှိပါတယ်ဥပုံကြားရှင်ပြန်လည်တည်ထောင်တဲ့ကိုကန်တပ်ဟာရှမ်းပြည်မြောက်ပိုင်းကွန်းလုံသိန်းဒီကုတ်ခိုင်လာရှုံမြို့နယ်တိမဟာမိတ်တွေနဲ့ပူးတွဲလှုပ်ရှားပြီးမူဆယ်နဲ့မုံကိုမြို့နယ်တိတပ်ဖြန့်လှုပ်ရှားပါတယ
်မုံကိုဒေသဟာတရုတ်မြန်မာကွန်တိုအေးလမ်းကြောင်းနဲ့နီးကပ်တာကြောင့်ကိုကန်တက်ကချုပ်ကန်ဖို့စ조사နေတာဖြစ်ပါတယ်ဥပုံကြားရှင်ရဲ့ကိုကန်တက်ကို2009မှာတိုက်ထုတ်ခဲ့စဉ်ကကိုကန်တက်ကခွဲထွက်သွားတဲ့လက်နက်ကန်အုပ်စုဟာနေကြားသောတက်နဲ့ပြည်သူစစ်ဖြစ်လာပြီးလောင်းကစားယုံတွေဖွင့်ခွင့်ရသွားပါတယ်ကိုကန်နေစမ်းမြို့တော်လောက်ကန်မှာ စစ်တပ်ကအာဏာရှိပေမဲ့ဒေသဦးစီးအဖွဲ့ကခွင့်ပြုချက်ပေးပါတယ်။ဒါကြောင့်တရုတ်နိုင်ငံသားတွေလောင်းကစားလာလို့နိုင်တဲ့နေရာဖြစ်လာပါတယ်။လောက်ကန်ကအွန်လိုင်းငွေလိမ်လည်မှုလုပ်ငန်းတွေမှာတရုတ်ဗမာဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေပါဝင်လုပ်ကိုင်နေကြတာပါ။တကယ်တော့ကိုကန်နေကြသောတပ်နဲ့ပြည်သူစစ်ကိုလူစရိုက်လုပ်ငန်းနဲ့ငွေရှာဖွေခွင့်စစ်တပ်ကခွင့်ပြုထားလို့သာလုပ်ငန်းကြီးထွားလာတာဖြစ်ပါတယ
်။လူစရိုက်လုပ်ငန်းနဲ့ငွေရှာတဲ့တရုတ်တွေဟာကိုကနေကျန်းဆောင်တပ်ကိုလက်ထိုးပြီးလောက်ကင်ကိုဝင်လာကြပါတယ်။နောက်တော့ဒေသခံအမျိုးသမီးကိုဇနီးလုပ်ပြီးအိမ်တော်စုမှတ်ပုံတင်လုပ်ခိုင်းပါတယ်။လောက်ကင်မှာခြေကုပ်ရထားတဲ့တရုတ်ဟာရန်ကုန်အထိဆင်းပြီးမှတ်ပုံတင်တစ်ခုသိန်း100လောက်အထိပေးပြီးလုပ်ခိုင်းတာတွေရှိလာပါတယ်။နေကျန်းဆောင်တပ်ဟာရန်မုံငွေရှာတဲ့လက်နက်ကင်အဖွဲ့ဖြစ်ပါတယ်။ရန်မုံငွေတွေကစစ်တပ်ကိုစက်ကြီးပေးရတာဒလိထုံးစံလိုဖြစ်နေပါပြီ။ဒါကြောင့်နေကျန်းဆောင်တပ်ရဲ့လုပ်ရကိုစစ်တပ်ကမသိချင်အောင်စောင်းနေတာပါ။ကချင်နဲ့ရှမ်းပြည်နယ်ကနေကျန်းဆောင်တပ်တွေဒုစရိုက်လုပ်ငန်းကြောင့်ဝင်ငွေကောင်းနေတာကိုကရင်ပြည်နယ်ကနေကျန်းဆောင်တပ်ကအထုယူနေပုံရပါတယ်။စစ်ကောင်စီလက်ထက်မှာကရင်နေကျန်းဆောင်ချုပ်ကိုင်နဲ့မြန်မာထိုင်းနေဆက်ကပေါန်ခိုကုံသွေးရေးဂိတ်နဲ့ကစီနိုလောင်းကစားဝိုင်းတွေပြန်လည်ရှင်သန်လာပါတယ်။ဖြစ်ခုကိုစီမံကိန်းကိုရှစ်ကောင်စီတက်နဲ့အကျိုးတူပူးတွဲလောက်ကင်နေတယ်ဆိုတဲ့သတင်းလည်းထွက်နေပါတယ်။ဒါကြောင့်တရုတ်မြန်မာနယ်စပ်ဆွေးနွေးပွဲတွေမကြာခဏကျင်းပပြီးမဲ့ဒုစရိုက်လုပ်ငန်းတွေဆက်လက်ရှင်သန်နေတာဖြစ်ပါတယ်ခင်ဗျာ
။ဥုံခင်ရဲ့မြန်မာရေးသုံးသပ်ချက်မှာတရုတ်မြန်မာနယ်စပ်မှုခင်းတွေအကြောင်းတင်ပြခဲ့တာဖြစ်ပါတယ်။အခုတခါတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာစိတ်ဖိစီးမှုလက္ခဏာတွေကိုပြောပြထားပါတယ်။မြန်မာနိုင်ငံရဲ့အဖြစ်များလာတဲ့စိတ်ဖိစီးမှုလက္ခဏာတွေထဲမှာအသက်အန္တရာယ်အထိဒုက္ခရောက်စေနိုင်တာတွေပါဝင်လာတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။စိတ်ဖိစီးနေတာသိရဖို့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်သင့်တယ်လဲ။ဘယ်လိုအဆင့်ကအန္တရာယ်ပိုကြီးလာနိုင်တယ်လဲ။ဒီအကြောင်းတွေကိုဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်အထုကုစိတ်ကျမ်းမာအထုကုဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
Okay အထုကုဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့စိတ်ဖိစီးမှုဖြစ်တာကမြန်မာနိုင်ငံတဲ့အခုပုံမှန်မဟုတ်တဲ့အခြေအနေတွေကြောင့်ပိုများလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖိစီးမှုပုံစံမျိုးမျိုးတွေမှာတူးချင်းစိတ်ဖိစီးတာနဲ့အများနဲ့စပီးဖြစ်တဲ့စိတ်ဖိစီးတာနောက်ရေတိုရေရှည်စိတ်ဖိစီးတာဒီထဲမှာမှပြင်းထန်နေတဲ့ပုံစံကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖိစီးမှုဖြစ်လာရင်ကိုယ့်ကိုယ်ကိုသတိပြုမိဖို့ပေါ့နော်ဒါမှမဟုတ်လည်းပတ်ဝန်းကျင်ကသတိပြုမိနိုင်ဖို့အတွက်သိထားတဲ့အဓိကလက္ခဏာတွေကိုပြောမှမို့ပါကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
ကျွန်တော်တို့လက္ခဏာတွေကတော့ဒါအဲ့ဒါတိတ်အရေးကြီးတယ်ဘာလို့လဲဆိုတော့ကျွန်တော်တငယ်ချင်းတယောက်ကိုမေးကြည့်တယ်ကဲဗျာခင်ဗျာ stress ဆိုတာအကံဖြစ်ရင်ဘာဖြစ်မလဲဆိုတော့တငယ်ချင်းကပြောတယ်ဟာကျွန်တော်တို့ရတဲ့စိတ်တွေတို့ဒေါသတွေထွက်ပြီးတော့တခါလေကျတော့လဲကျွန်တော်တခါလေလက်တွေဝါးတုံးလာတာပေါ့တယ်နော်ဆိုတော့အဲ့လောက်ဖဲဒါကကျွန်တော်တို့ဟိုတာမန်လူတွေကိုမေးကြည့်ရင်အဲ့လောက်ဖဲဒါပေမဲ့ကျွန်တော်တို့ဒီတဲ့ပို့ပြီးတော့နားထောင်နေပြည့်တတ်ဒီကျွန်တော်ကပူနားလဲစီခြင်းနဲ့ stress ရဲ့လက္ခဏာတွေသုံးမျိုးခွဲလို့ရတယ်ခင်ဗျာဆိုတော့ပထမဆုံး number 1ကတော့ဒီစိတ်ဖိစီးမှုဆိုကြတဲ့ဟာစိတ်ကိုကျွန်တော်တို့ပြောအောင်ဟလာ mental symptoms စိတ်ပိုင်းဆိုင်ရာခံစားမှုတွေကိုကျွန်တော်တို့ပြောအောင်ဆိုတော့ကျွန်တော်ပထမဆုံးစပြီးတော့ပြောခဲ့တော့လို့ပဲဗမာ language ရှိတယ်ခင်ဗျာအဲ့မှာစိတ်ပူပန်တာစိတ်တော့ကရောက်တာစိတ်တူတာအဲ့မှာစိတ်မပြောတာစိတ်တက်ကြတာအဲ့ဒီတခါတည်းကြတော့ကိုကူကူလည်းအားငယ်လာတယ်စိတ်ဖိစီးရင်တခါတည်းကြတော့ concentrate ဆိုတာတခါတည်း focus ပေါ့တခါတည်းဟိုအာယုံလည်းမဆိုင်နိုင်ဘူးစိတ်ဖိစီးမှုကြာလာရင်သတိတွေပါမေ့လာတယ်နာမည်တွေမေ့လာတယ်သတိတွေမေ့လာတယ်ဆိုတော့စိတ်ပိုင်းဆိုင်ရာခံစားမှုတွေကတော့တပုံကြီးပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီလက္ခဏာတွေတပုံကြီးထဲမှာပေါ့နော်အဓိကစိုးရတာသတိပြုတင်တာမျိုးဆိုရင်ရောပါကိုဒီကထောက်ပြကြရစရာ
။ပို့ပြီးတော့ကျွန်တော်စိုးရိမ်တာက anger outburst လား။ဒေါသအကြီးကြီးတွေထွက်လာတဲ့ဟာကိုတော့ကျွန်တော်စိုးရိမ်နေ road rage တို့ဘာလဲဆိုတော့ဟိုအမေရိကမှာဆိုရင်တစ်ခ ကရစိတ်တီတူပြီးတော့ချောင်းလေးကိုတနက်နဲ့ဝင်ပစ်တာတော့အဲ့ဒီ anger outburst ကတော့
ဒေါသပောက်ကွဲထွက်တာပါဆရာနော
်အေးအေးအေးအေးအဲ့ဒီစကားလုံးလေးကိုကျေးဇူးပါဒေါသပောက်ကွဲထက်တာတွေကလည်းပြဿနာကြီးကြီးပဲကျွန်တော်လင်မယားမှာ stress တွေဖြစ်နေရင်ဒီခါလေးကျတော့ဒေါပွားပြီးတော့ပကံတွေခွဲပြေးတာတို့ပါတို့ကဒါအသေးလေးအပြင်မှာကျတော့ဒီခါလေးဟိုနိုင်ရန်ကိုလက်သီးနဲ့ထိုးတာပေါ့နော် boss နဲ့ရန်ဖြစ်ပြီးတော့ဒီခါလေးဟိုကားနဲ့တိုက်ပလိုက်တာတော့နိုင်ရုံတိုက်ပြေးတာပေါ့အမလေအဲ့ဒီခုနကဆရာဝန်မင်းပြောတယ်ဗာလေ
ဒေါသ
ပောက်ကွဲမှုတွေ
ဟုတ်ကဲ့ဆရာ
အေးအဲ့ဒါလည်း stress ပဲเนาะ stress ကသူ့ရဲ့အကြောင်းရင်းကမယ်ဆရာကြီ
းဟုတ်ကဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုပါဆရာနော
်ဟုတ်ကဲ့
နောက်တစ်ခုကကြောက်တာပါဆရာကြီ
းအေးကြောက်တာကလည်းကျွန်တော်တို့စိတ်ရဲ့လက္ခဏာတစ်ခုပဲကျွန်တော်တို့ဘယ်ကနေစတယ်လဲဆိုတော့ကတုံးကင်းဖြစ်ပြီးတော့ကြောက်လာတော့အဲကိုယ့်ရဲ့အခက်အခဲတွေကြီးတော့ကျွန်တော်တို့စိတ်ဖိစီးနေတယ်ဘာလို့စိတ်ဖိစီးနေလဲဆိုတော့ဝင်ငွေကမကောင်းတော့ဘူးအလုပ်ကမရှိတော့ဘူးဟဲ့လားမိသားစုကတပုံကြီးပဲဆိုတော့ဒီခါလေးစိတ်တွေကအားငယ်လာတာပေါ့ဟောငါယောက်ျားသားဘာမှမတတ်နိုင်ဘူးအခုစစ်ပြေးနေရတယ်ဟဲ့လားဒါမှမဟုတ်ပုံနေရတယ်ရှောင်းနေရတယ်အလုပ်ရှာလို့လည်းမရဘူးနေတိုင်းထွက်ရှာတာပဲဆိုတော့အဲ့လိုဖြစ်တော့အားငယ်လာတယ်အားငယ်လာရင်ကျွန်တော်ကြောက်လာတယ်အဲ့ဒီကြောက်လာတာတို့ကစိတ်တက်ကြတာတို့အားငယ်တာတို့နဲ့လေအကုန်လုံးဆက်ဆက်နေတယ်ကျွန်တော်စိတ်ကတော်တော်ဆန်းကျင်တယ်နော်အမလေးဟိုစိတ်ဒုက္ခတော့ကရရတော်တော်ကြီးကျယ်တဲ့ပြဿနာတွေပါဗျာ
ဟုတ်ကဲ့ဆရာဟိုပုံမှန်မဟုတ်တဲ့ဒီပြင်းထန်တဲ့ခံစားမှုတွေပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ဒါရီကဆရာပြောခဲ့သလိုပဲပြဿနာတစ်ခုဖြစ်ရှင်းဖို့အတွက်လိုအပ်တဲ့ပမာဏလောက်ရှင်းရင်တော့လည်းရှင်းနိုင်တယ်ပေါ့လေဒါပေမဲ့ပြင်းပြင်းထန်ထန်ရေရှည်ကြီးဖြစ်နေတော့လည်း
ဟုတ်ကဲ့
ခုနကမလိုလားတဲ့ဒီဒေါသပေါက်ကွဲထွက်တာမျိုးလောက်အထိပြင်းပြင်းထန်ထန်အသက်အန္တရာယ်ရှိတဲ့အနေအထားမျိုးတွေမျိုးစုံဖြစ်နိုင်တယ်ပေါ့ဆရာနော
်မှန်ပါ
ဟုတ်ကဲ့ပါဆရာအဲ့တော့နောက်စိတ်ပိုင်းဆိုင်ရာပြီးရောဆရာကြီးကိုပိုင်းဆိုင်ရာဖြစ်မယ်ထင်တယ်ဆရာ
။တိတ်မှန်တယ်တိတ်မှန်တယ်ခင်ဗျာဟုတ်ကဲ့ကိုပိုင်းဆိုင်ရာဖြစ်မယ်ဆိုတော့ကျွန်တော်ဟိုနှစ်ပေါင်းများစွာကျွန်တော်အင်္ဂလန်ကိုစထွက်တယ်ဟို2000ပေါ့နော်အနှစ်20ကျော်ကအဲ့အင်္ဂလန်ကိုမထွက်ခင်3-4လကျွန်တော်သတိထားမိတယ်အားရ6နေတယ်ဆရာအဲ့ဒါအခုတည်းထိမှတ်မိတယ်အဲ့ကျတော့ကျွန်တော်စိတ်ပိုင်းဆိုင်ရာကိုအဲ့ဒီအား6တာကနေစလိုက်မယ်အမလေးစိတ်ဖိစီးလာရင်ကိုမတိပဲနဲ့ခေါင်းတွေကိုက်နေတယ်ခေါင်းတွေမူးနေတယ်ဒီခါလေးကျတော့ချွေးလေးပါလေးပြန်လာတယ်အဲ့ဒါအပြင်လူကလည်းဟိုဘိုင်းနာသလိုလိုဝန်းပြတာသလိုလိုနောက်ပြီးတော့မှကဒုံကရင်ဖြစ်အာတချို့ကြတော့ဒီတဲ့ပိုဆိုးတယ် chest pain ဆိုတာတခါလေရင်ပတ်နာတယ်နှလုံးသွားဆန်းတယ် okay ပဲဒါပေမဲ့အော်ငါကကျွန်တော်တို့စိတ်ဖိစီးနေပါလားဆိုတော့အဲတချို့ကြတော့ပိုဒီတဲ့ပိုဆိုးလာရင်ရင်ပတ်နာတာပြင်တကူလုံးဟိုနားကိုက်ဒီနားကိုက်ဖြစ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ရောဆရာကြီးဒီတဲ့ပိုဆိုးရင်ရနိုင်တဲ့ဒီကိုခန္ဓာပိုင်းဆိုင်ရာလက္ခဏာတွေရှိသေးလားဆရာကြီ
းအဲ့ဒီအဆိုးဆုံးကတော့ sleep ပဲဗျာဒါကြဲစိတ်ထောင်းကိုကြည်ဖြစ်ပြီးတော့အရင်းတွေပါပြက်ပြီးတော့ဒုက္ခရောက်လာတာပေါ့ဆိုတော့ကျွန်တော်ကအဲ့ဒီ physical symptoms ပေါ့ကိုပိုင်းဆိုင်ရာလက္ခဏာတွေကိုတကိုယ်လုံးသွားလို့ရတယ်တကိုယ်လုံးထိတာပဲကျွန်တော်ခုပြောသလိုခေါင်းကနေစလိုက်ရင်ခြေပြားအထိပဲခေါင်းကိုက်အာ6ရင်တုံပန်းတုံရင်မနာနဲ့တကိုယ်လုံးမှာပြဿနာအကုန်တက်တာပဲဆိုတော့ကျွန်တော်ကဟုတ်ပထမဆုံးလူတွေစဉ်းစားလို့ရတယ်ဒီ mental symptom စိတ်ပိုင်းဆိုင်ရာလက္ခဏာတွေ physical symptoms ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတင်ပြပြီးတော့ကျွန်တော်တတိယဟိုကျွန်တော
်ဆရာကြီးတတိယမသွားခင်လေဆရာကြီးအသက်ရှူတာနဲ့ပတ်သက်လို့ရောကိုယ်ပိုင်းဆိုင်ရာလက္ခဏာတွေပေါ်တက်လေလား
အဲ့ဒါအမှန်တာပေါ့အခုညရင်တုံပန်းတုံမှာသူကပြဿနာကစိတ်တွေကပူပန်တော့ကရောက်ရင် hyperventilation ဆိုတာကျွန်တော်အသက်ရှူတွေညှန်းလာတာပေါ့နော်အသက်ရှူတွေကဒါကြဲဒုံဒုံဒုံဒုံဆိုအသက်ရှူတွေညံလာတော့ပူဆွရောခန္ဓာကိုယ်မှာအဲ့မှာပူပြီးတော့မှဒီကာဗွန်ဒိုင်အောက်ဆိုက်ဆိုအဲ့ဒီဟာတွေများလာပြီးတော့မှခေါင်းတွေပူကြိုက်လာတယ်နောက်ပြီးတော့မှဟိုမအီမသာတအားဖြစ်တယ်ခင်ဗျဆိုတော့အဲ့ဒီပြဿနာတွေဟာအကုန်လုံးပေါ်လာတာပဲဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီစိတ်ပိုင်းကိုခန္ဓာပိုင်းဆိုင်ရာစိတ်ဖိစီးမှုဆိုင်ရာလက္ခဏာတွေအပြီးမှာဟိုဆရာကကပြောမလို့ဖြစ်ခဲ့တဲ့တတိယပိုင်းမှာတော့ကျွန်တော်တို့ဒီတကယ်လက်တွေ့ပြုမှုဆောင်ရွက်တတ်တဲ့behavior လက္ခဏာပိုင်းကိုဆရာအဓိကပြောမယ်ထင်တယ်ဆရာ
ဟုတ်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီပြုမှုပုံအပိုင်းကိုတော့နောက်တစ်ခေါက်ဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ဂျမိုင်းကနာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်မှာတော့ကွန်ကရစ်မြို့ရဲစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ဦးဒဏ်ရာရရှိသွားတာကြိုင်မျိုးမြို့နယ်ကအုပ်ချုပ်ရေးမှူးနဲ့ဇနီးဖြစ်သူကိုအမည်မသိသေနတ်သမားတွေကလာရောက်ပစ်ခတ်သွားတာစတဲ့အကြောင်းအရာတွေကိုထိုင်းချီဆိုင် Fever Wine Door သားတွေကစူးစီးတင်ဆက်ထားပါတယ်
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကော့ကရိတ်မြို့နယ်မှာစစ်ကောင်စီတပ်ရဲ့တနက်နယ်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်တန်ရန်ရရှိခဲ့ပါတယ်။ကြိုင်မရောမှာတော့အုတ်ချုပ်ရည်မှုတယောက်နဲ့ဇနီးဖြစ်သူတို့အိမ်ကိုကားနဲ့ပြန်လာချိန်အမည်မသိလူ၃ယောက်ကပြစ်ခတ်ခဲ့လို့တန်ရန်ရရှိသွားပါတယ်။တရင်းလွာတွေတဲမှာတော့ကရင်ဘက်မှာစစ်တပ်ကမြေပြင်မှာအဖက်ဖက်ကရှုံးနိမ့်လာနေပြီးထိုးစစ်မထိုးနိုင်တော့တဲ့အပြင်ပုံမှန်လုံနေကြတတ်အချင်းအပြောင်းကိုတော့မှမလုံနိုင်တော့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
အမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲစစ်ကောင်စီတပ်ရဲ့အကြောင်းမဲ့တနက်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါရယ်။ဩဂုတ်လ22ရက်နေ့မနက်9:58မိနစ်မှာပြောင်းဖူးစိုက်ခင်းသွားတဲ့လူနှစ်ယောက်ကိုစစ်ကောင်စီတပ်ခမရ999ဝော်လေပြူဟာကအကြောင်းမဲ့ပစ်ခတ်ခဲ့တာလို့ဒေသခံတယောက်ကပြောပါရယ်။အဲ့ဒီဖြစ်စဉ်က KNU ကရင်အမျိုးသားစည်းရုံးကော့တူးလီအုတ်ချုပ်နယ်မြေဒူးပလျာခရိုင်ကော့ကရိတ်မြို့နယ်ဝော်လီရွာနီနော်ဖားကလေးအသက်40နှစ်နော်ဖောအေအသက်18နှစ်တို့နှစ်ယောက်ကပြောင်းဖူးစိုက်ခင်းသွားနေချိန်စစ်ကောင်စီတပ်ကလမ်းခေါ်ရာမှာရွာသူနှစ်ယောက်ကကြောက်လန့်ပြီးထွက်ပြေးတာကိုတနက်နေ့ပြစ်ခတ်လိုက်တာဖြစ်ပါတယ်အပြစ်မဲ့ပြည်သူတွေကိုအခုလိုအကြောင်းမဲ့အပြစ်မရှိဘဲပြစ်ခတ်မှုတွေစစ်တပ်ကမကြာခဏလှုပ်လှစ်ရှိတာကြောင့်ဒေသခံပြည်သူတွေအတွက်အတက်အန္တရာယ်ပါစိုးရိမ်နေရတယ်လို့ဆိုကြပါတယ်
မွန်ပြည်နယ်ကြိုက်မရောမြို့နယ်ကော့ကလိန်ကြီးရွာအုပ်စုအုပ်ချုပ်ရေးမှူးဦးစော်မင်းဟာဇနီးနဲ့အတူဩဂုတ်20ရက်နေ့ညနေပိုင်းကနေအိမ်ကိုကားနဲ့ပြန်လာချိန်လမ်းပေါ်မှာအမီမတိလို၃ယောက်ကပြစ်ခတ်လို့ဒဏ်ရာရရှိပြီးမော်လမြိုင်ဆေးရုံမှာကုသမှုခံနေရပါတယ်စစ်ကောင်စီရဲ့အာဏာပိုင်တွေကတော့ကြိုက်မရောမြို့နယ်က PDF တပ်ဖွဲ့တွေပြစ်ခတ်ခဲ့တာလို့ဆိုပါတယ် PDF တွေဘက်ကတော့အတည်ပြုလို့မရသေးပါဘူးပြီးခဲ့တဲ့ဇူလိုင်လမှာလည်းကြိုက်မရောမြို့နယ်ချောင်းနှခွရွာကရွာသားတယောက်တနက်ပြစ်ခတ်ခံရပြီးတေဆုံးသွားခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံမိုင်းနှောင်အခြေစိုက်စကခနစ်ကလေချာမိုင်းနှောင်မန်ရှူကလန်ပိတ်ထားတာနှစ်ပတ်ရှိပြီဖြစ်ပေမဲ့ဒီနေ့အထိပြန်မဖွင့်ပေးသေးတာကြောင့်ဒေသခံတွေခရီးသွားလာဖို့ခက်ခဲကြံ့ကြာနေပါတယ်။ဩဂုတ်လ3ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီနေ့အထိနှစ်ဖက်စစ်ရင်အားဖြည့်တင်းနေသေးတာကြောင့်ကလန်ပိတ်တာတွေခရီးသွားပြည်သူတွေကိုတားဆီးစစ်ဆေးတာတွေလုပ်နေတယ်လို့မိုင်းနှောင်ဒေသခံတယောက်ကပြောပါတယ်။ကုံသွယ်ရေးနဲ့သွားလာရေးကိုထိခိုက်တာကြောင့်လမ်းကိုအမြန်ဆုံးဖွင့်ပေးဖို့နဲ့မြေမြုပ်မိုင်းတွေကိုပါရှင်းလင်းပေးဖို့ဒေသခံတွေကတောင်းဆိုနေကြပါတယ်။
ကလေးမြို့နယ်ပြည်မဘက်ကိုဆက်တွေ့တဲ့ကလေးကံကိုကားလမ်းနဲ့မဟာမြိုင်ကားလမ်းတွေပိတ်ထားတာကြောင့်အခုရက်ပိုင်းအတွင်းကလေးမြို့ပေါ်မှာအခြေခံစားသောက်ကုန်နဲ့ဆက်သုံးစီစည်းနှုံမြင့်တက်နေတယ်လို့ဝေယိုဖုပင်ခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့တပတ်ကကလေးမြို့မှာဓာတ်ဆီတကားလမ်း 16,000 ကျက်နဲ့လူတလောက်ဝယ်လို့ရခဲ့ပြီးမဲ့အခုခါမှာတော့ဓာတ်ဆီတကားလမ်း 2,000 ကျက်နဲ့ဝေယိုဖုပင်ခက်ခဲနေတာလို့ဒေသခံတယောက်ကပြောပါတယ်။ဒါပြင်စံစီစတဲ့အခြေခံစားတောက်ကုန်လည်းဈေးနှုန်းတွေအစမတန်မြင့်တက်နေတယ်လို့ဆိုကြပါရယ်။ဩဂုတ်လ3ပိုင်းမှာအများစုစားကြတဲ့ကနန်အီယမင်းကော်ချက်စံတအိတ်ကို 18,000 ကျက်နဲ့ဝယ်ယူခဲ့ပြီးမဲ့လည်းအခုခါမှာတော့ကျက်တသိန်းခွဲကျော်ပေးနေရပြီလို့ဆိုပါရယ်။
တရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းအစိတ်ပိုင်းတွေရခိုင်ပင်လယ်ပြင်ကိုကျရောက်နေတဲ့အတွက်ရေနေသတ္တဝါတွေပျက်စီးပြီးဒါဟာအလွန်အန္တရာယ်များတဲ့လှုပ်ရဖြစ်တယ်လို့ကွမ်မြို့ဒေသခံတယောက်ကပြောပါတယ်။ရခိုင်ပြည်ကွမ်မြို့အနောက်ဘက်66ကီလိုမီတာအဝေးပင်လယ်ပြင်နဲ့မန်အောင်ကျွန်းတောင်ဘက်104ကီလိုမီတာပင်လယ်ပြင်ကိုဩဂုတ်လ12ရက်နေ့ညအချိန်မှာတရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းတချို့ကျရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကတရင်ထုတ်ပြန်ထားတာပါ။ဒီလိုတရုတ်အာဂရယင်ကစွန့်ပစ်ပစ္စည်းတွေကျမယ်ဆိုတာကိုဒေသခံတွေကိုကြိုတင်အသိပေးတာမရှိတဲ့အတွက်ဒေသ
မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဆေးရနာတိုင်းခဲမှုကိုစန့်ကျင်တဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဆန္ဒပြခဲ့တဲ့ထိုင်းတက္ကသိုလ်ကျောင်းသားတွေအပါအဝင်လူငယ်9ယောက်ကိုထောင်နာနဲ့ငွေဒဏ်တွေချမှတ်ခံလိုက်ရတယ်လို့ထိုင်းလူခွင့်ရေးရှိနေများစင်တာကထုတ်ပြန်လိုက်ပါတယ်အခုထောင်နာနဲ့ငွေဒဏ်တွေချမှတ်ခံလိုက်ရတဲ့ကျောင်းသားလူငယ်တွေကတော့ထမဆက်တက္ကသိုလ်မှာပညာ
ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကမြေပြင်မှာအဖက်ဖက်ကရှုံးနိမ်လာနေပြီးထိုးစစ်မထိုးနိုင်တော့တဲ့အပြင်ပုံမှန်လုံနေကြတပ်အချင်းအပြောင်းကိုတောင်မှမလုံနိုင်တော့ဘူးလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကပြောပါတယ်ကျွန်မအမီကနေပဲတင်ဆက်ပေးထားပါတယ် KNL စစ်ဦးစီးမှုပထမတန်းဘုံမှုချုပ်စောတာမလာတော့ကလက်ရှိစစ်ကောင်စီကကျင့်သုံးလာတဲ့စစ်ရေးဗျူဟာပုံစံနဲ့ပတ်သက်ပြီးတော့အခုလိုမျိုးပြောပါတယ်
စစ်ကောင်စီကနေကကိုစီးနေထားကတင်ဒကားပြူအရာဒါခန်းစစ်နေထားတို့ရောက်ပြီလို့ပြောလို့ဟိုရပါတယ်နီးပြူဟာရတော့နီးပရိယရတော့ဟောဒီထိုးစစ်ကိုမလုံနိုင်ပဲနဲ့ဒီအဲ့ဒီအစားဒီလက်နဲ့ကြီးနဲ့လေရင်ကိုပဲအစားထိုးအသုံးပြုနေရပါတယ်
စစ်ကောင်စီတပ်ဟာအရင်ကတော့တနှစ်တခါတပ်အချင်းပြောင်းတွေကိုလုပ်ခဲ့ပေမဲ့2019ခုနှစ်ကစပြီးအခု၄နှစ်ခွဲကျော်ကြာလာတဲ့အထိတပ်အချင်းပြောင်းကိုမလုပ်နိုင်တော့ဘူးလို့ KNL ကဆိုပါတယ်တပ်အချင်းပြောင်းတွေမလုပ်နိုင်တော့တဲ့အပြင်ရှေ့တန်းစစ်မြေပြင်မှာလည်းရိုင်းနေနေတဲ့အနေအထားကိုရောက်နေပြီလို့ဗိုလ်မှူးချုပ်စောတာမလာတော့ကဆက်ပြောပါတယ
်နောက်ပြီးတော့ဒီစစ်ကောင်စီတပ်ကနေပြီးတော့ဒီနယ်မြေရှင်းလင်းရေးလုံးမယ်ဆိုရင်ထုံထုံအင်အားနဲ့ပဲလုံနေရပါတယ်။အဲနောက်ပြီးတော့ဒီတပ်စခန်းတစ်ခုနဲ့တစ်ခုလှုပ်ရှားနိုင်မှုစွမ်းအားလည်းကျဆင်းနေပါတယ်။နောက်ပြီးတော့ဒီအဓိကသူတို့တပ်စခန်းတွေကိုဒီတပ်စခန်းဖြစ်တဲ့ဒီခြေကုပ်စခန်းမဖြစ်မနေသူတို့ကာကွယ်ရမယ့်စခန်းတွေကိုသူတို့ဒီလေရင်နဲ့ရိတ်ခါဆယ်နေရတယ်။အဲနောက်ပြီးတော့ဒီစခန်းကိုကာကွယ်ဖို့အတွက်တိုက်လေရင်ရဟရင်တွေဒီအဆုံးပြီးတော့ကာကွယ်နေပါတော့ဒီကာကွယ်နေရပါတယ်။
ရှိတဲ့စစ်မြေပြင်စခန်းတွေမှာရိုင်းနေလာနေတယ်လို့မျိုးနယ်မဝေးတဲ့ဒေသကတပ်စခန်းတွေမှာဆိုရင်လေလုံခြုံရေးအရာချင်းချမှုတွေကိုခံနေရတာကြောင့်ဆိုင်ကယ်တွေကားတွေမသွားနိုင်အောင်ဘတ်ဖိုးတွေနဲ့မြို့အဝင်ထွက်လန်းတွေကိုပါဖြတ်တောက်ထားတယ်လို့ KNL ကဆိုပါတယ်စစ်အာဏာသိမ်းပြီးနောက် KNU ထိန်းချုပ်ရာဒေသတွေထဲမှာတော့စစ်တပ်နဲ့ KNL ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာခဲ့တဲ့တစ်ဖက်မှာတော့ KNU ထိန်းချုပ်နယ်မြေတွေကစစ်ရေးဗျူဟာအရေးပါတဲ့စစ်ကောင်စီတပ်ရဲ့တပ်စခန်းတွေကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပြန်လည်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်KNU နယ်မြေတဲကစစ်ကောင်စီရဲ့တပ်စခန်းတွေသိမ်းပိုက်ခံနေရတယ်လို့တခြားတိုင်းသားဒေသတွေတဲကစစ်ကောင်စီရဲ့တပ်စခန်းတွေဟာလည်းတိုက်ခိုက်သိမ်းပိုက်ခံနေရတဲ့အတွက်စစ်ကောင်စီဟာမြေပြင်မှာအဖက်ဖက်ကရှုံးနိမ်နေပြီးခန်းစစ်အနေအထားကိုပြောင်းလဲကျင့်သုံးလာနေတယ်လို့တော်လန်ရေးအင်အားစုတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်နှစ်ခွဲကျော်ကာလအတွင်းမွန်ပြည်နယ်ရဲ့မြို့တော်မော်လမြိုင်မှာတရားဥပဒေစိုးမိုးမှုအလွန်နှဲပါလာပြီးခိုးဆိုးလူရက်မှုတွေလိမ်လည်မှုတွေနဲ့နေကင်းကြောင်တောင်ရွှေဆိုင်ဓမြတိုက်မှုတွေလည်းရှိနေပါသေးမော်လမြိုင်ဘက်ကအကြောင်းကိုတော့ယမင်းကတင်ဆက်ထားပါသေ
းမော်လမြိုင်မြို့ပေါ်မှာခိုးဆိုးလူရက်မှုတွေဓမြမှုတွေအပြင်ဆိုင်ကယ်စီးသွားရင်းနဲ့လမ်းမဖြတ်လုတာတွေအထိဖြစ်လာတယ်လို့ရှေတောင်ရက်ွက်မှအရာမိဒတ်ဖွဲ့ဝင်တယောက်ကအခုလိုပြောပါတယ
်ဆိုင်ကယ်သွားရင်းနဲ့ဖြတ်လူတာတွေပေါ့နော်ဖြတ်လူတာတွေရှိနေတဲ့နေတိုင်းရှိတယ်နောက်ဆိုင်ကယ်ညတကောင်ခိုးတဲ့ကိစ္စတွေပေါ့နော်အဲဒါမျိုးတွေတရားဥပဒေစိုးမိုးမှုနဲ့နေမီလုံခြုံမှုတွေနှဲပါလာလို့မြင်တာပေါ့နော်အဲအဓိကတော့လှုပ်ဆော့လှုပ်ဆောင်နေတိုင်းမှာအပိုင်းတွေမှာအားနည်းချက်တွေရှိလာတဲ့အခါကျတော့အဲဒီဘက်မှာခိုးဆိုးလူဝဲတဲ့လူတွေရဲ့အခွင့်ကောင်းတွေဖြစ်ပြီးတော့မှဒါဆောင်ရွက်နေတယ်လို့တော့အကူတော့မြင်တယ်
ကုန်စည်နှုန်းတွေလည်းဇက်တိုက်တက်လာတာကြောင့်အခြေခံလူဒန်းစားတွေပုံမှန်လောက်လောက်ကန်နေရင်းနဲ့စားဖို့မလောက်ဖြစ်ရကနေလုံမိလောက်ရကိုလောက်လတ်ကြတာဖြစ်နိုင်တယ်လို့ ရက်ွက်အောက်ချောက်ရင်မှုတယောက်ကအခုလိုသုံးသပ်ပါတယ်
ဘုရားပူဇော်ရပြီ။ဘာကြပူဇော်ရလဲဆိုတော့တောင်းရင်းနေမပြေလေကြဘူး။ဘယ်ပုံမှန်နဲ့လုံးလုံးနေတာပဲ။ဒါပေမဲ့အစိုးရအနေနဲ့ကမနာဘူးမြင်တယ်။ဒီကံဒီလိုင်းဆိုင်ကိုရှင်လာတာမှာစကားကိုဟာစတိန်နဲ့ခုနပေါင်းရတယ်။ဒါပေမဲ့သူတို့မနာဘူး။ဘာချုပ်ကုန်ပြီဆိုရင်ငါတော့သတ်ပြီးရင်သတိကြော။အဲ့လိုနေတော့အဲ့လိုလည်းမနာဘူး။စတိန်ကိုစတိန်နဲ့ချစ်ပေါင်းတဲ့ချိန်မှာဘူးမမနာတော့။အဲ့တော့မနာတော့ဟောဒီလေးကတောင်းနေရင်မပြေလေဘူး။ရန်ညားရဘူး။လုံးနေကြပြီ။လုံးနေလုံးနေပြီ။နော်အဓိကတော့နော်ဒီစိုးစင်းလုံးကြီးနေလို့ဖြစ်လာတာလေ
တစ်ဖက်မှာလည်းအခြေခံလူတန်းစားတွေနေနဲ့အလောက်ကန်ထက်စားရင်ချဲထီတွေထိုးပြီးဖြက်လန်းကနေငွေရှာကြသလိုဥပဒေပိုင်းမှာလည်းရဲတွေနေနဲ့အသေးချာမကန်တွယ်နိုင်ဘူးလို့မော်လမြိုင်မြို့ပေါ်မှာရှင်းနေတဲ့ယောက်ကပြောပါတယ
်ဥပဒေနဲ့ပတ်သက်ပြီးတော့ရဲကတိတ်မစိုးမှုနိုင်ဘူးပေါ့တခိုးနေမိရောကမိတဲ့ခါမှာရဲကလည်းအဲ့လိုတရားမစွဲပဲလွတ်တာတို့ရဲကဥပဒေကိုကန်တွယ်လုပ်ဖြည့်ချင်းတဲ့ခါမှာလုံးလုံးလုံးမကြမ်းမလုပ်ပဲနဲ့အလွယ်ပြန်ထွက်တာတွေပေါ့
မွန်ပြည်နယ်ထဲရှိမော်လမြိုင်အချောက်ထောင်ကြက်မြောဖို့ကျင်းထောင်နဲ့တထုံကျင်းထောင်တို့အပြင်ရဲဘက်စခန်းခုနှစ်ခုမှာလည်းအကျဉ်းသားတွေအတွက်နေရာမလောက်လို့မော်လမြိုင်မြို့နယ်မင်းရွာမှာအကျဉ်းထောင်အသစ်တစ်ခုထပ်ဆောင်နေတာပြီးတော့မယ်လို့သိရပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ကော့ကရိတ်မြို့နယ်ထဲစစ်ကောင်စီတပ်ရဲ့တနက်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်ကျိတ်မယောမျိုးနဲ့အုတ်ချုပ်ရေးမှုဥစော်မင်းဟာဇနီးနဲ့အတူနေအိမ်ကိုကားနဲ့ပြန်လာချိန်အမည်မသိလူ၃ယောက်ကပြစ်ခတ်လို့ဒဏ်ရာရရှိသွားပါတယ
်။တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းကြီးဆိုင် Fever Window သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VOA ကိုစာရေးသားပေးဖို့လိုတယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ခ
င်ဗျာရုရှားရှင်းဆက်တပ်ဖွဲ့ Wagner ခေါင်းဆောင် Yep ဒီ precaution တည်ဆုံးရတဲ့လင်းကြက်ကြက်မှုဟာပောက်ကွဲအောင်တမင်လှုပ်ဆောင်တာကြောင့်ဖြစ်ကြောင်းအမေရိကန်ထောက်လှမ်းရေးကနူးစုံစမ်းမှုတွေမှာတွေ့ရတယ်လို့အမေရိကန်နဲ့နောက်နိုင်ငံတွေကအမည်မဖော်လို့တဲ့အရာရှိတွေကပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အုပ်ချုပ်မှုတပ်တန်း23နှစ်အတွင်းအကြီးအမားဆုံးစိန်ခေါ်သူဖြစ်လာတဲ့ပရီဂိုဇင်အတွက်ဝမ်းနည်းစကားပြောကြားနေခြင်းမှာအခုလိုပြောလိုက်ကြတာပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖြတ်ဖို့ကြံစည်ခဲ့မှုဆက်ဆွဲချက်တွေကိုတရားရင်ဆိုင်အဖမ်းခံမှုအတွက်ဂျာဇဘရစ်နယ်မှာအတ္တလန်တာမြို့ကိုတော်ရောက်လိုက်ပါပြီ။ထရမ့်ဟာအတ္တလန်တာမြို့ကဖူတန်ချင်းအချင်းတောင်ကိုသွားပြီးတော့အဖမ်းခံမှလည်းဖြစ်ပါတယ်။ EU ဥရောပသမဂ္ဂကမြန်မာနိုင်ငံလူခွင့်အခြေအနေတွေအလို့သမားအခွင့်အရေးတွေဆန်းစစ်လေ့လာနေတယ်လို့ဥရောပကော်မရှင်ပြောခွင့်ရကဂျက်ဒဘရစ်နေမှာပြောပါတယ်။အမျိုးသမီးကမ္ဘာဖလားချန်ပီယံစပိန်အသင်းသူဂျန်နီဖာမိုဟာဆိုကိုကမ္ဘာဖလားဘောလုံးပွဲအပြီးစုပေးပွဲမှာနှကန်းကိုအတင်းကျပ်နှမ်းရှုပ်ခဲ့တဲ့စပိန်တော်လုံးဘောလုံးတော်ဝင်ဘောလုံးအဖွဲ့အချုပ်ဥက္ကဋ္ဌလူအီရူဘဲလက်စ်ဟာတောက်ကြနေမှာယာရုကနေနှုတ်ထွက်ပါတော့မယ်တောက်ကြနေမှာဒီဖြစ်စဉ်အတွက်အထူးအစည်းအဝေးကိုခေါ်ယူမှာဖြစ်ပြီးတော့အဲ့ဒီမှာဥက္ကဋ္ဌနှုတ်ထွက်မှာလို့စပိန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ဗိုလ်တဖူးနေကလည်းသူ့နေရာကိုဆက်ခံမဲ့သူအတွက်မြို့တော်မက်ဒရစ်မှာအစည်းအဝေးခေါ်ခဲ့တယ်လို့ ESPN သတင်းမှာဖော်ပြပါတယ်ဒီဖြစ်စဉ်အတွက်သူကတောင်းပန်ခဲ့ပေမဲ့သူ့ဘောဝေဖန်သူတွေကမိုက်မဲတဲ့လောက်ရလို့ပြန်နဲ့တုံ့ပြန်ခဲ့တာပါအဲ့တော့သူကိုယာရုကထုတ်ပယ်နိုင်မှုနိုင်ငံရေးသမားတွေဘောလုံးသမားတွေနဲ့စပိန်ကလပ်အသင်းတချို့ကလည်းတောင်းဆိုပါတယ်ဒီဖြစ်စဉ်ပေါ်မှာဘတ်ဖလားအဖွဲ့ချုပ်ကလည်းအရေးယူမယ်လို့ကြာတဲ့ပရင်းနေမှာပဲကြေညာလိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ David Greenberg နဲ့ Rob McLean တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့တောက်ကြနေမနက်ခင်း VOA အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိပိုင်းဒိုမီတာ24/50 VOA ရဲ့ Facebook YouTube ကပါတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာပြီးတော့လူရင်ဆန္ဒတွေပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.